Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များခင်ဗျာ VOA American အတန်းကနေ2024ခုနှစ်ဒီဇင်ဘာလ17ရက်တောက်ကြညာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီဒီဝါရှင်တန် DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းနိုမီတာ1925နဲ့32တို့ကနေနားဆင်နိုင်တာဖြင့် VOA website Facebook နဲ့ YouTube တို့ကနေလည်းတချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါသတင်းတွေမှာဆိုလို့ရှိရင်ဆီးရီးယားမှာဘာရှာအယ်အာဆတ်ပြုတ်ကျသွားပြီးတဲ့နောက် IS စစ်သွေးကြတွေပြန်ပြီးတော့ခေါင်းဆောင်မလာနိုင်အောင်ဆက်လက်ကြိုးစားနေနေရေးဆီးရီးယားနဲ့အမေရိကအဆီးရီးယားရဲ့အိမ်နီးချင်းတူရကီနဲ့အမေရိကန်တို့ဆွေးနွေးခဲ့ပါတယ်ဒီကနေ့တောက်ကြမဲ့နေ့မှာပဲရုရှားကမစ်ဆိုင်းဒရာယာနဲ့ခြေတဲ့မစ်ဆိုင်းဒုံးတွေနဲ့ယူကရိန်းကိုယူကရိန်းရဲ့စွန့်အင်ဆိုင်ရာအစောက်ဦးတွေကိုပိတ်ခတ်တိုက်ခိုက်ခဲ့ပါတယ်။ထိုင်းနိုင်ငံမှာအရက်ဖက်ပရာဟိတအဖွဲ့တွေမှတ်ပုံတင်ရေးဆိုင်ရာဥပဒေမူကြမ်းကြောင့်ထိုင်းနိုင်ငံမှာခြေဆိုင်တဲ့မြန်မာသတင်းသမားတွေနဲ့မြန်မာရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေစိုးရင်ပူပန်မှုတွေရှိနေပါတယ်။အဲ့ဒီလိုသတင်းမျိုးတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါကိုစမိုးကျော်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့အချက်တွေထဲမှာဆိုရင်စကိုင်းဘက်တရုတ်ကျင်းနီလုပ်ငန်းလုံခြုံရေးတပ်နဲ့ဒေသကာကွယ်ရေးအဖွဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။နောက် KIO ကချင်အဖွဲ့နဲ့တရုတ်ဆွေးနွေးပြီးနဲ့ကုကန့်နဲ့စစ်ကောင်စီတရုတ်မှာတွေ့ဖို့ရှိနေခြင်းနယ်စပ်ဂိတ်တချို့ပြန်ဖွင့်လာတာကိုပြန်ကြားရေးတာဝန်ခံက
အဲ့တော့ပြန်မလာကြဘူး။ရှင်းလင်းပြောတော့မနေ့လုတ်တယ်လို့တော့ပြောတယ်။ဟိုခွင်းကြီးမှာပါ။ဟိုဂိတ်ကိုဖွင့်တာကတော့ဟုတ်ပါတယ်။ဒီနေ့ပဲအကြောင်းကြားတယ်လို့ပြောတာပါ။ဖွင့်ဖို့အကြောင်းကြားတာပေါ့
။နောက်ရခိုင်ဘက်မှာတော့စစ်ဘေးရှောင်တွေပသိမ်ကမ်းခြေတွေမှာငါးဖန်ခွင်ပိတ်ပင်ခံထားရပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့တောက်ကြညာပသိမ်ကမ်းတွေဖြစ်တဲ့မြေသမီးကန္တာသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့သိပ်ပတ်နဲ့နေပညာကန္တာတို့ကိုနောက်ဆက်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုစော်မှုကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
စီးရီးယားမှာဘာရှယ်အယ်အာဆတ်ပြုတ်ကျသွားပြီးနောက် IS စစ်သွေးကြတွေပြန်ပေါ်မလာနိုင်အောင်ဆက်လက်ကြိုးစားနေနေရေးကိုစီးရီးယားအိမ်နီးချင်းတူရကီနဲ့အမေရိကန်တို့ဆွေးနွေးခဲ့ကြပါတယ်။စီးရီးယားနိုင်ငံတည်ငြိမ်ရေးစီးရီးယားမြောက်ပိုင်းမှာအမေရိကန်ထောက်ခံတဲ့ cut အဖွဲ့တွေနဲ့တူရကီထောက်ခံတဲ့သဘုံတွေအကြဖြစ်နေတဲ့တိုက်ပွဲတွေကိစ္စကိုလည်းတူရကီနိုင်ငံအန်ကာရာမြို့တော်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တူရကီနိုင်ငံသားရေးဝန်ကြီးဟန်ကာဖီဒန်တို့ဒီကနေ့ဆွေးနွေးခဲ့ပါတယ်။စီးရီးယားမှာအကြမ်းဖက်အဖွဲ့တွေထိကုတ်မယူနိုင်အောင်နဲ့မြောက်ပိုင်းမှာ IS စစ်သွေးကြောအဖွဲ့တွေနဲ့ PKK သဘုံအဖွဲ့တွေလွှမ်းမိုးမလာနိုင်ရေးဟာတူရကီရဲ့ဦးစားပေးဖြစ်တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးကပြောပါတယ် IS အဖွဲ့တွေပြန်လည်ခေါင်းထောင်လာနိုင်ရေးနဲ့စီးရီးယားပြည်သူတွေအတွက်ကောင်းမွန်တဲ့အနာဂတ်ပေါ်ပေါက်ရေးကိုအမေရိကန်အပါအဝင်ဒေသတွင်းအမေရိကန်မှနဲ့မိတ်ဖက်တွေကဘယ်လိုကူညီပံ့ပိုးနိုင်မလဲဆိုတာတွေဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောပါတယ်စီးရီးယားမှာအာဆတ်လွန်ကာလာအမေရိကန်နဲ့တူရကီဘက်ကဘာတွေမြင်နေလဲဆိုတာနဲ့ပတ်သက်လို့ကြာတာပရင်းတွေကတူရကီသမ္မတအဒိုဝန်နဲ့လည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့တယ်လို့သူကပြောဆိုပါတယ်။စီးရီးယားနိုင်ငံထဲမှာခြေကုပ်ယူထားတဲ့ကတ်တပုံအဖွဲ့အစည်းတွေဖြစ်တဲ့ PKK, PYD, YPG နဲ့ IS Islamic အစိုးရအဖွဲ့တွေကိုတူရကီကအကြမ်းဖက်အဖွဲ့တွေဖြစ်သတ်မှတ်ထားပြီးအဓိကတိုက်ခိုက်နေပါတယ်။အမေရိကန်ပြည်ထောင်စုကကြောတောင်းလောက်ခံပေးထားတဲ့ကတ်လွတ်မြောက်ရေးတပုံအဖွဲ့ကိုလည်းတူရကီကအစွန်းရောက်တွေဖြစ်သတ်မှတ်ပြီးတိုက်ခိုက်နေပါတယ်။
ဂါဇာအပြည့်အစုံရဖို့တော့တိုးတက်မှုရှိတယ်လို့အမေရိကန်ဘက်ကပြောလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသအပြည့်အစုံတိုးတက်မှုလက္ခဏာကိုတွေ့ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကဒီနေ့ပြောလိုက်တာပါ။ဟာမတ်ဘက်ကအပြည့်အစုံသဘောတူဖို့တူရကီအနေနဲ့သူ့ဩဇာကိုသုံးပြီးတော့တိုက်တွန်းဖို့လည်းဝန်ကြီးဘလင်ကန်ကအခုလိုပြောခဲ့ပါတယ်
။ And we discussed I think the opportunity to finally try to complete the hostage ceasefire
Gaza ကမ်းမြောင်ဒေသအပြည့်အဝဆွေးနွေးခဲ့တဲ့အကြောင်းနဲ့အပြည့်အဝတိုးတက်မှုအလားအလာကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းတွေ့ခဲ့တဲ့အကြောင်းဝန်ကြီးဘလင်ကန်ကတူရကီနိုင်ငံသားဝန်ကြီးဟာကန်ဖေဒန်နဲ့အန်ကာရာမြို့တော်မှာတွေ့ပြီးတဲ့နောက်သတင်းတောက်တွေကိုပြောခဲ့တာပါဟာမတ်ဘက်ကသဘောတူညီချက်ရပြီးရင်အပြည့်အဝအဆုံးတိုင်ကူညီပေးအရေးကြီးကြောင်းနဲ့ဒီလိုလှုပ်ဆောင်မှုတူရကီကပါဝင်နိုင်တဲ့အခမ်းအနားကိုအသိမှတ်ပြုတဲ့အကြောင်းဝန်ကြီးဘလင်ကန်ကဆက်ပြောပါတယ်ဂါဇာမှာအစ္စရေးဟာမတ်စစ်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းဝန်ကြီးဘလင်ကန်ဟာအရှေ့လက်ပိုင်းခီးစဉ်တွားရောက်တာဟာအခုဆိုရင်12ကြိမ်မြောက်ဖြစ်ပြီးဆီးရီးယားသမ္မတဘရှာအယ်အာဆတ်အစိုးရပြုတ်ကျပြီးနောက်ပိုင်းမှာတော့ပထမဆုံးအကြိမ်လည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေမှာပဲရုရှားကမစ်ဆိုင်းဒုံးတွေ ရာနဲ့ထီတဲ့ drone နဲ့ Ukraine ရဲ့စွမ်းအင်ဆိုင်ရာအခြေခံအစာအုပ်တွေကိုပစ်ခတ်တိုက်ခိုက်ခဲ့ပြီးဒါဟာရုရှားက Ukraine ကိုစတင်ကျူးကျော်ခဲ့ပြီးနောက်စွမ်းအင်ကဏ္ဍအပေါ်အဆိုးအဝါဆုံးတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ Ukraine သမ္မတ Volodymyr Zelensky ကပြောဆိုလိုက်ပါတယ်မစ္စိုင်းဒုံး63စင်းနဲ့ drone အစင်းပေါင်း200လောက်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီး cruise မစ္စိုင်းဒုံးနဲ့အပါအဝင်မစ္စိုင်းဒုံး81လုံးကို Ukraine ဘက်ကနေပစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်ဒီမစ္စိုင်းတွေကိုအနောက်တိုင်းနိုင်ငံတွေကထောက်ပံ့ထားတဲ့ F-16 ဂျက်တိုက်လေယာဉ်တွေနဲ့ဂျာပြပစ်ချခဲ့တာလို့သမ္မတဇယ်လင်စကီကပြောပါတယ်။ရုရှားအနေနဲ့တန်ပေါင်းများစွာသောအရသာပြည်သူကိုအကြမ်းဖက်တိုက်ခိုက်နေတာဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အပြင်းထန်တုံ့ပြန်သင့်ပါတယ်။ဒီလိုအပြင်းထန်တုံ့ပြန်တိုက်ခိုက်တဲ့နည်းလမ်းတွေပဲအကြမ်းဖက်သူတွေကိုရပ်တန့်အောင်လုပ်နိုင်မှာပါလို့သမ္မတဇယ်လင်စကီကပြောပါတယ်။ရုရှားဟာစောင်းရည်ကိုလက်နက်တပွဲအသုံးပြုပြီးတိုက်ခိုက်နိုင်တာကြောင့် Ukraine ကိုအကူအညီတွေအလင်းအမြန်ပေးဖို့လိုတယ်လို့မကြသေးကပဲ NATO အကြီးအကဲကတတိပြေပြောဆိုခဲ့ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရုရှားသမ္မတပူတင်ကိုပိုပြီးစူးစီးညှို့ညွတ်စွာတုံ့ပြန်ကြဖို့ Ukraine သမ္မတဇယ်လင်စကီကမြစ်တာရက်ခံနေပေမဲ့အရေးကောက်ခံသမ္မတ Donald Trump အနေနဲ့ရုရှား Ukraine စစ်ပွဲကိုအဆုံးသတ်မယ်လို့ပြောဆိုထားတဲ့အတွက်အဓိကထောက်ပံ့သူဖြစ်တဲ့ American အနေနဲ့ Ukraine ကိုအကူအညီတွေဆက်ပေးမပေးမသေးကြဘူးဖြစ်နေပါတယ်။
တောင်ကိုရီးယားပြန်တည်ငြိမ်ဖို့တော့သမရကိုတရားစွဲမှရမယ်လို့အတိုက်ခံခေါင်းဆောင်ကပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အခြေအနေတွေပြန်ပြီးတည်ငြိမ်ဖို့အကောင်းဆုံးနည်းလမ်းကသမရရင်ဆွေးရိုးကိုတရားစွဲဖို့ပဲဖြစ်တယ်လို့အတိုက်ခံခေါင်းဆောင်လီဂျင်မြောင်းကဒီနေ့ပြောလိုက်တာပါ။နိုင်ငံကိုရေးပေါ်စေုပ်ချုပ်ရေးချမှတ်ခဲ့တဲ့သမရရင်ဆွေးရိုးကိုတရားစွဲတဲ့မသိပါလီမန်မှာဒုတိယကြိမ်မဲခွဲဆုံးဖြတ်ဖို့မတိုင်ခင်တရက်လိုမှာပဲအခုလိုသူကပြောလိုက်တာပါ။ပြီးခဲ့တဲ့တပတ်စနေတုန်းကလည်းဒီတရားစွဲရေးမဲခွဲဆုံးဖြတ်တာမှာတော့သမ္မတကိုတရားစွဲဖို့လိုအပ်တဲ့မဲရည်အတွက်မရခဲ့ပါဘူးသမ္မတကိုတရားစွဲဖို့တိုက်ခံတွေရဲ့ထောက်ခံမဲ192မဲပါဝင်ထောက်ခံမဲ200ရှိဖို့လိုတဲ့အတွက်သမ္မတရဲ့ PPP ပါတီကထောက်ခံမဲအနည်းဆုံး10မဲလိုခဲ့တာပါအတိုက်ခံပါတီတွေကနောက်ထပ်စွဲချက်ဥပဒေမူကြမ်းကိုအခုတင်သွင်းခဲ့ပြီးတော့လာမယ့်စနေမှာထပ်ပြီးမဲခွဲဆုံးဖြတ်မှာပါအခုထိတော့ PPP ပါတီဝင်အနည်းဆုံး9ဦးကသမ္မတကိုတရားစွဲဆဲဖို့ထောက်ခံကြောင်းပြောထားပါတယ်ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာကျင့်ဝတ်တွေကိုထိခိုက်စေတဲ့ရုံးရဲ့လုပ်ရကြောင်သူ့ကိုယာရုကဆင်ပေးဖို့တရားစွဲဖို့တောင်းဆိုနေကြတာပါခင်ဗျာ
ပြည်ရေးအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15653ည9.25 kHz 11683ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တောက်ကြနေညာဘက်အတန်လင့်စီစဉ်မှာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ထိုင်းနိုင်ငံမှာအရက်ပက်ပရိုက်တောက်အဖွဲ့စည်းတဲ့မှတ်ပုံတင်ခွင့်ဆိုင်ရာဥပဒေကြမ်းကြောင်းထိုင်းနိုင်ငံမှာအခြေစိုက်တဲ့မြန်မာသတင်းသမားတွေမြန်မာရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလုပ်ငန်းဆက်လက်လက်ပတ်နိုင်ရေးအခက်အခဲတွေ့နိုင်တယ်လို့ဥပဒေပညာရှင်နဲ့ဒေလာသုံးသပ်သူတွေကပြောဆိုပါတယ်ထိုင်းအစိုးရလွှတ်တော်ကိုအော်တိုဘာလာမှာတင်ပြအဆိုပြုခဲ့တဲ့ The Association of Foundation Bill ဥပဒေမူကြမ်းဟာအမျိုးသားလုံခြုံရေးလိုအပ်ချက်ကြောင့်ဖြစ်တယ်လို့ထိုင်းအစိုးရဘက်ကတော့ပြောဆိုထားပါတယ်အဆိုပြုထားတဲ့ဥပဒေအရပရိဟိတအဖွဲ့တွေထိုင်းနိုင်ငံသားဝန်ထမ်းအနည်းဆုံး30ခန့်ထားဖို့လိုအပ်ပြီးပြည်ထောင်ဝင်ကြီးဌာနအောက်မှမှတ်ပုံတင်ရမယ်လို့ဆိုပါတယ်။ဖောက်ပြတဲ့အဖွဲ့အစည်းတွေကိုဒေါ်လာ3000အထိတန်ငွေချမယ်လို့လည်းဖော်ပြထားပါတယ်။တခြားတရားဝင်စာရွက်စာတမ်းနဲ့လုံထုံးလုံနည်းဆိုင်ရာတင်ကြတဲ့စီမင်းဥပဒေတွေလည်းအဆိုပြုထားပါတယ်။လူ့အခွင့်အရေးအဖွဲ့တွေကတော့ထိုင်းနိုင်ငံဟာဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလို့အရက်ဖက်အဖွဲ့အစည်းတွေပေါ်တင်ကြတဲ့စီကနေကန့်တက်လာနေပြီးဒီဥပဒေကြောင့်ထိုင်းနိုင်ငံမှာအခြေစိုက်တဲ့မြန်မာနိုင်ငံကိုအတန်လွင့်နေတဲ့လွတ်လပ်တဲ့သတင်းဌာနတွေပြည်ပြင်ရနိုင်ခြင်းရှိတဲ့ဆိုပြီးစိုးရိမ်မှုရှိနေပါတယ်။ဒါတင်မကမြန်မာအရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုဆွတ်ဖက်တာဖျက်သိမ်းတာတွေအထိလှုပ်လာနိုင်တယ်လို့လေ့လာသူတွေကပြောဆိုထားပါတယ်
။ထိုင်းငါဖန်သမား၄ဦး၂ကူးမှပြန်လွတ်လာရေးဆွေးနွေးဖို့ရှိတယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာအာဆီယံရဲ့မြန်မာအရေးအလွတ်တဘောဆွေးနွေးပွဲလုပ်ရင်အခုလိုထိုင်းငါဖန်သမားတွေပြန်လွတ်ရေးထက်ဆွေးနွေးမယ်လို့ထိုင်းဝန်ကြီးချုပ်ဖက်တောင်တမ်ရှင်နာဝတ်ကပြောလိုက်တာပါ။ထိုင်းနဲ့မြန်မာနိုင်ငံကြားရေးဝန်ကြီးနှစ်ဦးဒီဇင်ဘာ19ရက်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပြီးလက်ရှိမှာတော့ထိုင်းကဖန်သမားတွေပြန်မလွတ်သေးပဲနှစ်ဆန်းပိုင်းလောက်လွတ်လာဖို့မျှော်လင့်တယ်လို့ဝန်ကြီးချုပ်ဖက်ထောင်ထံကတနေ့ဗိုလ်ချုပ်နေ့ကပြောခဲ့ပါတယ်မြန်မာရေးပိုင်နယ်ထဲမှာနိုဝင်ဘာ30ရက်ကငါးဖန်လေတွေကိုမြန်မာရေးတပ်ကပြစ်ခတ်ခဲ့ပြီးထိုင်းကဖန်သမား4ယောက်ပါဝင်ထိုင်းကဖန်7လေကိုမြန်မာဘက်ကဖမ်းဆီးသွားခဲ့တာပါငါးဖန်သမားတွေရဲ့လုံခြုံရေးအတွက်တော့စိုးရိမ်စရာမရှိဘူးလို့ထိုင်းဝန်ကြီးချုပ်ရဲ့ပြောကို ဘန်ကောက်ပို့သတင်းစာမှာကိုကာဖော်ပြခဲ့ပါတယ်။ထိုင်းငါဖက်သမား၄ယောက်ပြန်လာရေးအတွက်မြန်မာဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းစေကိုရောထိုင်းနိုင်ငံဆိုင်ရာမြန်မာတာဝန်ကြီးကိုပါသူဆက်သွယ်စကားပြောခဲ့တယ်လို့ဝန်ကြီးချုပ်ဖက်ထောင်ထံကပြောခဲ့ပါတယ်။ထိုင်းဆက်လီဘော်ကမြန်မာငါဖက်သမား28ယောက်ရဲ့အခြေအနေကတော့မသိရသေးပါဘူးခင်ဗျာ။
မြန်မာနိုင်ငံမှာလာမယ့်2025ခုတွင်လူသားချင်းစာနာမှုအကူအညီလိုအပ်သူတန်း20လောက်ရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပြောလိုက်ပါတယ်။အဲ့ဒီအထက်က5တန်းခွဲလောက်ဟာအသက်ရှင်နေထိုင်ရေးအတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ 1.1 ဘီလီယံပေးဖို့ UNOCHA ကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာပဋိပက္ခတွေစစ်ပွဲတွေတဘာဝဘေးအန္တရာယ်တွေကာယောဂါတွေပောက်ကွဲစေတတ်တဲ့ပစ္စည်းတွေနဲ့မြေမြုပ်မိုင်းဘေးအန္တရာယ်စတဲ့အန္တရာယ်တွေကြောင့်လူသား20လောက်ဟာလာမယ့်2025ခုနှစ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်မယ်လို့ UNOCHA ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အဲ့ဒီထက်က၅တသမ၅တန်းလောက်ကတော့အသက်ရှင်နေထိုင်ရေးအတွက်အကူအညီမဖြစ်မနေလိုအပ်တယ်လို့လည်းသတိပေးထားပါတယ်။ပဋိပက္ခနဲ့စစ်ပွဲတွေကြောင့်အိုးအိမ်နဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုစွန့်ခွာထွက်ပြေးရသူအရေးအတွက်ဟာတိတိတသာတိုးလာနေပါတယ်။အကြံအပြင်းတော့လူ၃တန်းခွဲလောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပြီးအဲ့ဒီအထက်က၃ဘုံတစ်ဘုံကကလေးတွေဖြစ်ပါတယ်။အထွေထွေအကြံအတဲတွေကြောင့်လူ15တန်းလောက်ဟာအစားအစာမလုံလောက်တဲ့ဘေးကိုကြုံနေရပြီးကျန်းမာရေးပညာရေးတွေကလည်းစိုးစိုးဝါးဝါထိခိုက်နေပါတယ်။ဒါအပြင်တန်ပေါင်းများစွာသောမြန်မာပြည်သူတွေဟာအန္တရာယ်ကင်းကင်းနေနိုင်တဲ့နေရာထိုင်ခင်းမရှိသလိုတန်ရှင်းတဲ့တောက်သုံးရင်မရရှိတဲ့အကြောင်းကိုလည်း UNOCHA ကပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံကဆယ်ကျော်သက်ဂူကက်ဒူမာရာဂျူဟာအသက်ငယ်ဆုံးကမ္ဘာစစ်တီးယံချန်ပီယံဖြစ်သွားပါပြီ။အသက်18နှစ်အရွယ်ဂူကက်ဒူမာရာဂျူဟာသူ့ထက်တရုတ်နိုင်ငံကအသက်32နှစ်အရွယ်လက်ရှိသူ့ထက်အသက်အရွယ်ကြီးတဲ့တရုတ်နိုင်ငံကလက်ရှိကမ္ဘာစစ်တီးယံချန်ပီယံဒင်းလီယန်ကို14ပွဲကစားပြီးကမ္ဘာစစ်တီးယံချန်ပီယံပွဲဆက်ကူသွားတာပါ။စင်ကာပူနိုင်ငံမှာကျတာရီနစ်ကကျင်းပခဲ့တဲ့2024ကမ္ဘာစစ်တူရင်ပြိုင်ပွဲမှာအခုလိုအသက်ငယ်ဆုံးစစ်တူရင်ချန်ပီယံဖြစ်သွားပြီလို့ထေချာချိန်မှာဂူကက်ရှာမျက်ရည်ကျတဲ့အထိဝမ်းသာခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေမှာစိတ်ကြယောဂခံစားခဲ့ရတဲ့သူ့ပြိုင်ပွဲချန်ပီယံဟောင်းဒင်းလီယန်ကိုလည်းသူကအကဲခတ်တွေကိုကျော်လွှားခဲ့တဲ့ချန်ပီယံအစ်မှန်ပါလို့ဂူကက်ကချီးကျူးပြောဆိုခဲ့ပါတယ်။1985ခုနှစ်ကအသက်22နှစ်မှာအသက်ငယ်ဆုံးစစ်တူရင်ချန်ပီယံဖြစ်သွားတဲ့ရုရှားကGary Kasparov ရဲ့စာရင်းကိုဂူကက်ကချိုးလိုက်တာဖြစ်ပါတယ်ခင်ဗျာ The Voice of America VOA VOA American တရဒီဇင်ဘာ7တောက်ကြညသတင်းတွေကိုကိုစောမိုးကျော်နဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့စကိုင်းဘက်ကျင်းနီလုပ်ငန်းလုံခြုံရေးတပ်နဲ့ကာကွယ်ရေးအဖွဲ့တိုက်ပွဲဖြစ်ခဲ့တာပါစကိုင်းတိုင်းဆလင်းကြီးမြို့နယ်တဲကဆလင်းကြီးမြို့နယ်တဲကတရုတ်ရဲ့ဝမ်ပောင်ကျင်းနီစီမံကိန်းကိုလုံခြုံရေးယူတဲ့စစ်ကောင်စီလုံခြုံရေးအဖွဲ့နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ကြားဒီနေ့မနက်ပိုင်းပြန်လည်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုတိုက်ပွဲဖြစ်ပြီးနောက်မုံရွာမြို့ဝင်မအူဂိတ်ကနေချင်းတွင်းမြစ်အနောက်ဘက်ကျေးရွာတွေရှိရာကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့ကျေးရွာ၅ရွာကဒေသခံတွေထပ်ပြေးတိမ်းရှောင်နေရတယ်လို့ရွာခံတွေကပြောပါတယ်။ရှန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မှုပြပြပေးပါအောင်ခင်ဗျာ။
တရုတ်ရဲ့ဝမ်ပောင်ချင်းဒီစီမံကိန်းလုပ်နေတဲ့နေရာမှာလုံခြုံရေးယူထားတဲ့စစ်တပ်ဟာဒီနေ့မနေ့အစောပိုင်းကအဲ့ဒီနေရာကနေပြန်ထွက်လာချိန်မှာကာကွယ်ရေးအဖွဲ့တွေနဲ့ဆလင်းကြီးမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်မှာတော့မုံရွာမြို့အဝင်ကနေချင်းတွင်းမြစ်အနောက်ဘက်ခြေရွာတွေရှိရာကိုစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်နေတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်
။ဝမ်နာစောပိုင်းတော့ကတော့ကာကွယ်ရေးအဖွဲ့တွေနဲ့ခုလိုမျိုးရှိရာကိုအားကြမ်းလှမ်းပစ်ဒေသခံတွေကလုံးလုံးစေတော့မိုင်းလုံးတော့ခဏတော့ရှောင်းတော့ရှောင်းနေရတယ်။ကျုပ်စီမံကိန်းနေတာသူကတော့လို့ဘင်းတော့အစီအစဉ်ဝင်တဲ့ဟာတွေသူကမလုံးပြီးပြီးတော့ပြန်ခေါ်လာရရှိတယ်။တချို့လည်းသူကလည်းတော့ပြန်ဝင်ကြတာပေါ့။ပြီးပြီးတော့ဆေးရုံလက်ပန်းမှုတွေလုပ်နေတာပေါ့။ဘာလို့လဲမဟုတ်ကာကွယ်ရေးတော့အမောင်ကာကွယ်ရေးတော့စစ်သားတွေတော့ရှိနေကြတယ်မှာ
။အခုလိုစစ်တပ်ဘက်ကပြစ်ခတ်မှုကြောင့်ဒေသခံတွေဘေးလွတ်ရာထွက်ပြေးနေကြရပြီးနေရပြန်နိုင်ဖို့အခြေအနေစောင့်ကြည့်နေကြရပါတယ်။
ဒီလိုစဉ်းစားလို့ဒီကြေတော့မဟုတ်ဘူးညဘယ်လိုလဲဆိုတော့ခါတိုင်းလေးပုံမှန်တော့တော့ရှောင်သွားတာခါတိုင်းတော့ရှောင်သွားရင်တော့ခဏရှောင်သွားတာခုလိုဝင်လိုက်ထွက်လိုက်ပြန်ဖြစ်နေတာဆိုတော့လက်ချီနေရမတိရသေးဘူးဈာစီရှောင်ရမလားခဏရှောင်ရမလားလို့စောင့်ကြည့်နေစေချင်တော့တို့လေ
စကိုင်းတိုင်းနေရာတော်တော်များများမှပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေတာနဲ့အတူမုံရွာမှာအခြေဆိုင်တဲ့စစ်တပ်ကနေစစ်ကူပေးနေတာတွေရှိပါတယ် ချင်းတွင်းမြစ်ကမ်းဘေးကရွာတွေရှိတဲ့ဘက်ကိုလည်းလက်နက်ကြီးတွေနဲ့ခြောက်လှန့်ပစ်ခတ်မှုတွေမကြာခဏလုပ်တယ်လို့ဒေသခံတွေကပြောပြပါတယ်။မုံရမြို့ထဲမှာတော့စစ်တပ်ကပုံမှန်ကင်းလှည့်နေပြီးစစ်သားစုဆောင်းမှုတွေကိုလည်းဆက်လက်လုပ်နေတဲ့အကြောင်းမုံရမြို့ကန်တယောက်ကပြောပြပါတယ်
။တို့တော့လုံလုံရဲ့ပြီးတော့ပတ်တပေါ်ရရတယ်မှာလမ်းတော်လမ်းလာတွေ့ရတဲ့ဆိုရင်ဆွဲသွားတယ်ဆွဲသွားတဲ့အတက်ကြီးတဲ့ကလေးဆိုရင်ဒါစမှုတော်မှုရတဲ့ရမလို့တော့တခါလေးခေါ်ခုနှစ်နှစ်ရတော့မှဒီပရောဘက်မှာဒီနှစ်ရောက်ရောက်ပြန်လာလိုက်တယ်နေအောင်ဘူးစီတော့ဆိုင်နေနေပေါ့နော်ကျွန်တော်ကြီးတွေဆိုပြီးပြန်လို့လည်းဒီကြောက်တော့ပြန်မလို့ခုနေမလို့ဒီကြီ
းမုံရမြို့နာကဆလင်းကြီးမြို့နယ်ထဲမှာတော့တရုတ်ကုမ္ပဏီကဝမ်ပေါင်ချင်းတီတူဖော်ရေးလုပ်ငန်းတွေကိုတောက်လျှောက်လုပ်နေတာဖြစ်ပြီးတော့မြန်မာတပ်တွေကလုံခြုံရေးယူပေးထားပါတယ်အဲဒီစီမံကိန်းလုပ်နေတဲ့ပတ်ဝန်းကျင်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေရှိနေတယ်လို့ကြေးရွာတွေအနေနဲ့စစ်တပ်တွေဝင်တဲ့ဒဏ်ကိုမကြာခဏကြုံကြရပါတယ်စစ်ကြောင်းတွေဝင်လာရင်၆လှန့်ပြစ်ခတ်လို့ရွာသားတွေမကြခဏထွက်ပြေးတိမ်းဆောင်ကြရတယ်လို့လည်းပြောပြကြပါတယ
်။တရုတ်ကျင်းနီလုပ်ငန်းလုံခြုံရေးတပ်နဲ့ဒေသကာကွယ်ရေးအဖွဲ့တိုက်ပွဲဖြစ်တာမဆူမြတ်မှုပြောပြခဲ့တာပါ။အခုတော့ KIU ကချင်ဖွဲ့နဲ့တရုတ်ဆွေးနွေးပြီးနေဆက်ကိတ်တချို့ပြန်ဖွင့်လာခြင်းကိုကန့်နဲ့စစ်ကောင်စီတရုတ်မှာတွေ့ဆုံမှုရှိနေတာပါ။ညီနောင်မမိတ်သုံးဘွေတွေက MNDA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေစစ်ကောင်စီနဲ့တရုတ်မှာရပ်ပိုင်းတွင်တွေ့ဖို့ရှိနေပါတယ်။တရုတ်နယ်စပ်ခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတရုတ်ကဒီလာတဲ့တပ်ဖွဲ့ချင်းခေါ်တွေ့နေတာပါတချိန်တည်းမှာကချင်နဲ့တရုတ်နယ်စပ်ဂိတ်တွေကိုတရုတ်ဘက်ကဒီနေ့ပြန်ဖွင့်ပေးလိုက်ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါအောင်ခင
်လာရှိုးမျိုးကိုတင်ပိုက်ထားတဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီကြားတရုတ်စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ထဲကကူမင်းမျိုးမှာဒီရက်ပိုင်းတွေ့ဆုံမှုရှိနေပါတယ်ပြည်တွင်းစီရေးပဋိပက္ခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်း MNDA ကဒီလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာအခုလိုတွေ့ဆုံမယ်ဆိုတဲ့သတင်းထွက်လာတာပါစစ်တပ်နဲ့ကိုကန့်တပ်ဖွဲ့ဒီဇင်ဘာလ15ရက်နေ့မှာတွေ့ဆုံမှုစီစဉ်ထားတယ်လို့တရုတ်မြန်မာနယ်စပ်ကအမိမဖော်လိုတဲ့ MNDA နဲ့နှီးဆက်သူသတင်းရင်းမြစ်ကပြောပါရယ်ကိုကန့်တပ်ဖွဲ့ရဲ့နဲ့တီးတန့်တွေ့ဆုံမှာဖြစ်တယ်လို့လည်း VOA ကိုပြောပါရယ် MNDA နဲ့စစ်ကောင်စီကိုယ်စားလှယ်တွေကြားတရုတ်နိုင်ငံမှာတွေ့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်မှုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရပါဘူးဒီဇင်ဘာလဇန်ကထုတ်ပြန်ထားတဲ့ MNDA ရဲ့ကြေညာချက်မှာတော့ဒီဇင်ဘာလ3ရက်နေ့ကစပြီးသူတို့ဘက်ကထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်ကြောင်းတရုတ်နိုင်ငံရဲ့ဂျာဝင်စည်းစပ်မှုအောက်မှာလာရှိုးအပါဝင်သက်ဆိုင်ရာကိစ္စတွေကိုတွဲဆုံဆွေးနွေးဖြေရှင်းနိုင်မယ်လို့ယူဆကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်နဲ့မြေပြင်ထိုးစစ်တွေကိုရပ်ဆိုင်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်တွဲဆုံဆွေးနွေးရေးအတွက် MNDA ဘက်ကအစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုဆီလွတ်မဲ့အကြောင်းနဲ့နိုင်ငံရေးနီးလန်းနဲ့ဖြည့်ရှင်းဖို့ကိုလိုလားပေမဲ့ကိုခုခံကာကွယ်ခွင့်ကိုတော့အရင်တိုင်းဆွဲကင်ထားမယ်လို့ MNDA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်ဘက်ကတော့သူတို့စီမှာဆေးလာကုနေတယ်လို့ပြောတဲ့ MNDA ခေါင်းဆောင်ဖုန်တရွှင်ကတော့လောက်ကင်ကိုပြန်ရောက်လာပြီဆိုတဲ့သတင်းတွေထွက်နေပေမဲ့ MNDA နဲ့နီးစပ်သူတွေကတော့အတည်ပြုချက်မပေးသေးပါဘူး။တရုတ်ကဖုန်တရွှင်ကိုထိမ့်သိမ်းထားပြီးစစ်ကောင်စီနဲ့ဆွေးနွေးဖို့ဖိအားပေးတဲ့သဘောယူဆမှုတွေရှိပါတယ်။ MNDA နဲ့နှိစက်သူသတင်းရင်းမြစ်ကတော့ဒီလအတွင်းမှာတရုတ်နိုင်ငံကတရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုတဖွဲ့ချင်းလိုက်တွဲဆုံတာတွေရှိခဲ့ကြောင်းပြောပါတယ်။အာရခတပ်တော် AA နဲ့တရုတ်အစိုးရဒီဇင်ဘာလ1ရက်နေ့ကထိန်ချုံမြို့မှာတွဲဆုံပြီးဒီဇင်ဘာလ3ရက်နေ့မှာတော့ UWSA ဝအဖွဲ့ဒီဇင်ဘာလ10ရက်နေ့မှာတော့ TNLA တောင်းအဖွဲ့ဒီဇင်ဘာလ17ရက်နေ့မှာ KIA ကချင်ဖွဲ့နဲ့ကုမင်းမှာတွေ့ဆုံခဲ့တယ်လို့တွေ့ဆုံပွဲတွေအကြောင်းသိထားသူကပြောပါရယ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာဦးဆောင်တဲ့ကချင်ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရဒီလဒီဇင်ဘာလ10ရက်နေ့မှာတရုတ်နိုင်ငံကိုတွားရောက်နေပါတယ်ဒီကိုယ်စားလှယ်အဖွဲ့မှာဗိုလ်ချုပ်ကွမ်မော်ပါပါသွားပါတယ်ဗိုလ်ချုပ်ကြီးအမ်ဘန်လာနဲ့အဖွဲ့ဟာတောက်ကြနေနေ့လယ်ပိုင်းထိတော့ဌာနချုပ်လိုင်စာကိုပြန်မရောက်သေးကြောင်းနဲ့ဆွေးနွေးပွဲတွေကိုဒီဇင်ဘာလ12ရက်နေ့ကကူမင်းမျိုးမှာလောက်ခဲ့တယ်လို့သိရတဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါရယ
်အဲ့ဒါကပြန်မလာကြဘူးရှိလိဘဲတော့မနေ့လုတ်တယ်လို့တော့ပြောတယ်ဟိုခွင်းကြီးမှာပ
ါတရုတ်နဲ့ကချင်ကိုယ်စားလှယ်အဖွဲ့ကြားဒီခီးစဉ်တွင်ဘာအကြောင်းအရာတွေဆွေးနွေးတယ်ဆိုတာကိုတော့မသိရသေးဘူးလို့ပြောပါရယ်နိုင်ငံရေးသုံးသပ်သူတွေကတော့ KIA ဥက္ကဋ္ဌနဲ့အဖွဲ့ဟာတရုတ်ပြည်သူနိုင်ငံရေးအတိုင်ပင်ခံအဖွဲ့ CPPCC အဖွဲ့ဝင်ဝူခန်နဲ့တွဲဆုံနိုင်ခြင်းရှိပြီးနေဆက်ကုံတွယ်ရေးကိစ္စတွေကိုအလေးထားဆွေးနွေးနိုင်ကြောင်းသုံးသပ်နေပါတယ်။အခုလို KIO ဥက္ကဋ္ဌနဲ့ကုမင်းမှတွဲဆုံပြီးတဲ့နောက်မှာတော့ကချင်ပြည်နယ်အတွင်းကတရုတ်နယ်စပ်ဂိတ်တွေပြန်ဖွင့်တာတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။နေဆက်ဂိတ်တွေပြန်ဖွင့်တဲ့အခြေအနေကိုတော့ဗိုလ်မှူးကြီးနော်ဘူးကအခုလို့ပြောပါတယ်
။ဟိုဂိတ်တွေဖွင့်တာကတော့ဟုတ်ပါတယ်။ဒါပေမဲ့ဟိုတကားတွေဖွင့်ကြဘုံလုံးတွေပါတယ်ရ
ชุดอะไรเราบ้าไปอู้ดูดิบุญทุนดูดรอมยาอู้ลูกเบี้ยวเลยโอ้การเรื่องบุญทุนลูกเบี้ยวลูกเบี้ยวเลยทีนี้ไปจังจ้าลูกเบี้ยวเราไปไปบุตรจังจ้าเราบ่รอรอเสียเดียวมีมาเนี่ยจะเกิดด้วยเด็กอ่ะเป็นสันเนี่ยไม่ละมารอเนี่ยจะเกิดด้วยเพียงพูนาสีเนี่ยบีกูแกเนี่ยจะชาววัดเด็กตาเบก้าเกิดด้วยกูรอไปท่าเจ็บอ่ะกูรู้เดียวเนี่ยกี่ไอ้โอ้กระชิงกางซองหนึ่งด้วยส่งนี่จะเจ็บมาไปกระชิงบีเนี่ยเด็กอ่ะผมมองอย ထွေအုပ်ယုံအပါဝင်မြို့ရဲ့လေးပုံသုံးပုံကိုထိချုပ်ထားပြီးစစ်စီရေးကုကဲမှုဌာနချုပ်စကခ27နဲ့ခလာရ49မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဖော်ပြပါတယ်။ KIA ဘက်ကဗမော်မြို့ကိုသိမ်းဖို့စူးစမ်းနေတဲ့တိုက်ပွဲဟာဒီနေ့ဆိုရင်10ရက်ရှိသွားပါပြီ။ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။
ကရယကချင်းဖွဲ့နဲ့တရုတ်ဆွေးနွေးပြီးနေဆက်ကတချို့ပြန်ပွင့်လာခြင်းကိုကန့်နဲ့စစ်ကောင်စီတရုတ်မှာဆွေးနွေးဖို့ရှိတာကိုငင်းချန်ပြောပြခဲ့တာပါအခုတော့ပသိမ်ကန်းချီရွာတွေမှာရခိုင်စစ်ပေးဆောင်တွေငါဖမ်းခွင့်ပိတ်ပင်ခံရတာပါ AR တိုင်းပသိမ် KI ရှိချောင်းသာရွှေတောင်ရဲနဲ့တပုတ်ကန်ကန်းချီတွေမှာရခိုင်ငါဖမ်းသမားတွေကိုစစ်ကောင်စီကငါဖမ်းခွင့်ပိတ်ပင်ထားပါတယ်ဒေသခံတွေကိုငါဖမ်းခွင့်ပေးပေမဲ့ရခိုင်ဘက်ကစစ်ပေးဒုက္ခသည်တွေကိုတော့ငါဖမ်းခွင့်မပေးဘူးလို့ရခိုင်ငါဖမ်းသမားတွေကပြောပါတယ်ရခိုင်တောင်ပိုင်းကွာဒေသခံတွေအလုတ်ကင်စားဝတ်တွေအခက်ကြုံနေရတဲ့အခြေအနေရန်ကုန်ကပေးပို့လာတာကိုရနိုင်ပြပြပေးပါအောင်ခင
်ဗျာရခိုင်ပြည်နယ်ရဲ့စစ်တပ်နဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်အထူးသဖြင့်အန်တောင်ကုန်းကွာစားတဲ့ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်ရခိုင်တောင်ပိုင်းတောင်ကုန်းနဲ့ကွာဘက်ကဒေသခံတော်တော်များများဟာပြီးခဲ့တဲ့လတွေတည်းကအေအာရီတိုင်းဘက်အပါဝင်တခြားဒေသတွေကိုစစ်ဘေးလွတ်အောင်တိမ်းရှောင်နေကြပါတယ်ရေလုံငန်းနဲ့အတံမွေးဝမ်းကြောင်းပြူကြတဲ့တန်ခါးတွေတော်တော်များများဟာဂွားမျိုးနဲ့နီးစပ်ဆုံးဖြစ်တဲ့ AR တိုင်းဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတာပါဒါမဲ့သူတို့ကိုစစ်ကောင်စီကငါးဖမ်းခွင့်မပြုတာကြောင့်ဝင်ငွေခက်ခဲနေကြပါတယ် AR တိုင်းပသိမ်ခရိုင်အတွင်းမှာရှိတဲ့ချောင်းသာရွှေတောင်ရံနဲ့သဘုတ်ကန်ကန်းကြီးကြေးရွာတွေမှာဒေသခံငါးဖမ်းသမားတွေငါးဖမ်းခွင့်ရပိမဲ့ရခိုင်ဘက်ကစစ်ဘေးဒုက္ခသည်တွေကိုတော့ငါးဖမ်းခွင့်ပိတ်ထားတယ်လို့ရခိုင်ဒေသခံငါးဖမ်းသမားတို့ကပြောပါတယ်
တရာပိုင်းကုန်လောက်ကရှားလိုက်ရတယ်တရာပိုင်းကုန်လောက်ကရှားလိုက်ရပြီးတော့တော့ကျွန်တော်19ရက်လောက်ရှားပြီးတော့ကျွန်တော်တို့အိုက်စာထွက်လာတာပေါ့နော်တော့တိုက်ပွဲဆောင်တွေကိုဟိုနဲ့ပါလာတဲ့လေတွေအလုံးမလို့ရလို့နှုတ်မိတ်နေလားပြီးကျွန်တော်တို့လာပြောတာပေါ့အဲရကြီးအုပ်ရှင်မှုတွေက
စစ်ဘေးဆောင်ရခိုင်ဒေသခံငါးဖမ်းသမားတွေကိုစစ်ကောင်စီကဘာကြောင့်ငါးဖမ်းခွင့်မပေးဆိုတာကိုတိတိကျကျမသိပေမဲ့ငါးဖမ်းလေတွေနဲ့အတူရခိုင်ဘက်ကိုစားလက်ရိတ်ခါတွေတင်ဖို့မှစိုးရိမ်တာကြောင့်ဖြစ်နိုင်တယ်လို့ယူဆနေကြပါတယ
်ဘာကြောင့်လို့လဲဆိုတော့ကျွန်တော်ထင်တာကတော့သူတို့အင်းကျွန်တော်တို့ရခိုင်ကိုရခိုင်ပို့လာနေရှိတာဟုတ်ရခိုင်ဟိုဘယ်မှာပို့ပေါ့ကျွန်တော်တို့အဲ့မှာပို့ပို့တယ်ဒီပို့တယ်စားလက်ခါပို့လာမှာသူတို့ဒေသခံတွေလောက်ကြတယ်ကဒေသခံတွေလောက်တော့ဒီမှာဖောင်းဖမ်းတာတွေရှိတာရှိတယ်ဗျာအဲ့တော့ကျွန်တော်တို့ရုံးကနေရဟာရရှိတယ်အဲကျွန်တော်တို့စစ်ချောင်းတွေကလောက်မှာဆိုးလို့ဆိုပြီးတော့အဲ့ဒီအမြင်တစ်ခုနဲ့ပိတ်ရလို့ကျွန်တော်ထင်တာပဲ
လက်ရှိမှာတော့ AR တိုင်းပသိမ်ခရိုင်တဲကိုထွက်ပြေးတိတ်ဆောင်လာကြတဲ့ထောင်နဲ့ချီးတဲ့ရခိုင်ဒေသခံစစ်ပေးဒုက္ခသည်တွေအနေနဲ့အစားအသောက်အထောက်ပံ့မရကြသလိုငါးဖမ်းခွင့်ပိတ်ခံထားတာကြောင့်စားဝတ်တွေအခက်ကြုံနေရတယ်လို့ဒုက္ခသည်တွေကပြောပြကြပါတယ်ရခိုင်ဒေသခံစစ်ပေးဒုက္ခသည်ငါးဖမ်းသမားတဦးကတော့ငါးဖမ်းလုပ်ငန်းကိုစီးပွားဖြစ်လုပ်ကင်တာမျိုးခွင့်ပြုမပေးရင်တော့မိသားစုစားဝတ်တွေလုံလောက်ယုံလောက်တော့လုပ်ကင်စားသောက်ခွင့်ပြုပေးစေခြင်းတယ်လို့ပြောပါတယ
်ဖြစ်တည်ခြင်းလားဗျာတန်းလူပြောလဲပါဗျာကျွန်တော်တို့လည်းဟိုမြန်မာနိုင်ငံသားပဲဟာယူဟုတ်လားဟိုရခိုင်တွေမာတွေဟိုအတိုင်းသားတွေခွဲကြတာမလို့လားကျွန်တော်တို့ဒီတိုင်းဥဒေမှာကျွန်တော်တို့ရှာစားတယ်ပေါ့နော်ဟိုရှာစားတယ်ဆိုပြီးကျွန်တော်တို့တို့အစိုးရတို့အစိုးရထုတ်ပြန်လာတဲ့မလို့ပြောမလဲစီမီစစ်ကနေကျွန်တော်အညီပဲကျွန်တော်တို့လုပ်နေရပဲလေကျွန်တော်တို့တိုင်းလိုက်စင်လို့ဆိုတိုင်းလိုက်စင်လို့တယ်အဲကျွန်တော်ငါးဖမ်းလောက်ဝင်စုလို့ငါးဖမ်းလောက်လောက်တယ်ပဲဒါပေမဲ့ကျွန်တော်တို့လည်းခါးစားကွယ်လို့ရှိတင်တယ်လို့ထင်တာပဲ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကလက်ကြောပြန်တိုက်ပွဲတွေစတင်ခဲ့ပြီးဒီကနေ့အထိဂွာတောင်ကုန်းနဲ့အမ်းမြုံနယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်တနေ့ကြောကြာတိုက်ပွဲတွေအတွင်းစစ်ကောင်စီက၄ကြောင်းနဲ့ပစ်ခတ်တာတွေမီးမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရသာထိခိုက်သေးဆုံးမှုတွေလည်းထောင်နဲ့ချီရှိနေသလိုတိုက်ပွဲတွေကြောင့်နေရက်ဆုံးခွာထွက်ပြေးနေရသူ9သိန်းနီးပါးထိရှိတယ်လို့လည်းစစ်ဘေးဒုက္ခသည်ရေဆောင်ရွက်နေသူတွေကပြောပါရခင်ဗျာ
ပသိမ်ကမ်းခြေတွေမှာရခိုင်စစ်ဘေးရှောင်တွေငါဖမ်းခွင့်မရတာကိုရနိုင်ပြောပြခဲ့တာပါအခုတော့မြန်မာပါကဘာတဝန်းသတင်းသမားတည်ဆုံမှုအင်ကစားထုတ်ပြန်တာပါသတင်းသမားတွေသတင်းမှန်ရအလုတ်လုတာဟာရာဇဝတ်မှုကျူးလွန်တာမဟုတ်လို့သတင်းသမားတွေပေါ်တရားလည်းလို့ဖန်စီတပ်ဖြတ်မှုအဆုံးသတ်ရေးနဲ့တရားမျှတမှုရှိရှိအရေးယူနိုင်ရေးကြိုးပမ်းသွားမယ်လို့မြန်မာသတင်းမီဒီယာကောင်စီ ICPM ကပြောပါတယ်မြန်မာပါကဘာတဝန်းဒီနှစ်ဒီနေ့အထိသတင်းသမား60ကျော်အသက်ခံရတယ်လို့က ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ကအစည်းအဝေးခန်းစာထွက်လာခြင်းမြန်မာသတင်းလွတ်လပ်ခွင့်နဲ့နှိုင်းယှဉ်ပြီးပြောသွားတာပါ။မဆုမွန်ပြောပြပေးပါဦးခင်ဗျာ
2024ခုနှစ်အတွင်းအခုချိန်ထိကမ္ဘာတဝှမ်းမှာသတင်းတောက်68ရောက်တာဝန်ထမ်းဆောင်ရင်းနဲ့အသက်ခံခဲ့ရတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာ3ရောက်သေဆုံးတဲ့အကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကအစည်းအဝေးခန်းစာသည့်မနေ့ကထုတ်ပြန်ပါတယ်အသက်ခံရတဲ့သတင်းသမားတွေတဲက60ရာခိုင်နှုန်းဟာပရိပခဖြစ်နေတဲ့နိုင်ငံတွေမှာတည်ဆုံးခဲ့တာဖြစ်တယ်လို့အစိုးရခန်းစာကဖော်ပြပါတယ်။ဒါဟာဆိုရင်10နှစ်ကျော်တာကာလအတွင်းမှာရာခိုင်နှုန်းအများဆုံးပါလို့ UNESCO အဖွဲ့ကြီးကပြောပါတယ်။ဒီအစိုးရခန်းစာနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကမနေ့ကအမေရိကန်ပြည်ထောင်စု New York မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်။
More of the 42 killed in countries in conflict 18
တည်ဆုံးခဲ့တဲ့သတင်းသမားတွေက42ယောက်ပါပြည်ပကဖြစ်နေတဲ့နိုင်ငံတွေမှာတည်ဆုံးခဲ့တာပါ18ယောက်ကပါလက်စတိုင်းနယ်မြေမှာတည်ဆုံးခဲ့တာဖြစ်ပြီးယူကရိန်းမှာ4ယောက်ကိုလံဘီယာနိုင်ငံမှာ4ယောက်အီရတ်လက်ဗနန်မြန်မာနိုင်ငံတွေမှာ3ယောက်စီတည်ဆုံးခဲ့ပါတယ
်ဆီးရီးယား၊ချက်၊ဆိုမာလီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေမှာလည်းတည်ဆုံးသူ1ယောက်စီရှိခဲ့ပါတယ်လို့ UNESCO အဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်ပရိပခဖြစ်ပွားနေတဲ့နေရာတွေမှာယုံကြည်စိတ်ချရတဲ့သတင်းတွေကိုရဖို့တိတ်ကိုအရေးကြီးတဲ့အကြောင်း UNESCO အဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ပြောဆိုတာကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်ဒီလိုသတင်းမှန်တွေရဖို့တာဝန်ယူလုပ်ကိုင်နေတဲ့သတင်းသမားတွေအသက်ဖြတ်ခံရတာကတော့လက်မခံနိုင်တဲ့လုပ်ရပါလို့အတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာအသက်ဖြတ်ခံခဲ့ရတဲ့မြန်မာသတင်းသမားတွေနဲ့ပတ်သက်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ ICPN ရဲ့အတွင်းမှုဦးတိုးစော်လက်ကလည်း VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့မှတ်တမ်းတင်ထားတာတော့အာနာသိမ့်ပြီးဒီ3နှစ်ကျော်အတွင်းမှာအသက်ခံရတဲ့သတင်းတော့9ယောက်ရှိပါတယ်။အသက်ခံရတော့မျိုးစုံပေါ့ဗျာတချို့ကထောင်ထဲမှာတည်တယ်ဒီနှစ်ထဲမှာ3ယောက်ဆိုတာတော့ဒီကြိုက်ထုံမှာ3ကြိုက်ထုံမှာ2ယောက်ပေါ့နော်သတင်းတော့တွေပါကိုထက်မြတ်သူနဲ့ကိုဝင်းထုပ်ဦးပါကျွန်တော်ရဲ့ចောင်းသားဟောင်းနေပါသူတို့ကတော့ဟိုသူတို့တဲတဲ့အိမ်မှာတခါလဲတနက်နဲ့ဝင်ပြသက်သွားတာပေါ့ဗျာနောက်တခါကိုနေလင်းထိုက်သူကလည်းဟို DVB ရဲ့ CJ ပါအနှစ်20ကြာထားတယ်သူကတော့ထောင်ထဲမှာစေကုသမခံပဲနဲ့ဆုံးသွားတာပေါ့အဲ့တော့ကျွန်တော်တို့မှတ်တမ်းနေအရာတော့9ယောက်ရှိပါတယ်ဟိုလူပြီးမှအပြင်မှာသေးတာဥပမာကဘာကပြားဆရာစိမ့်ပေါ့ဗျာသူကတော့ဟိုသေကန်နီးမှပဲလွတ်ပေးလိုက်တယ်၃ရက်လောက်နေတော့သေတယ်ပေါ့ဗျာအဲ့လိုစီရင်မပါပါဘူးအဲ့တော့ကျွန်တော်တို့ရှိတဲ့စီရင်ထဲမှာတော့ဒီနီးမျိုးစုံနဲ့ဟိုဆေးကူထောင်ထဲမှာသေတယ်လို့ရှိတယ်စစ်ကြောကြီးမှာသေတယ်လို့ရှိတယ်ဒီတိုင်းပဲတနက်နဲ့ပြတ်သက်သွားလို့သေတယ်လို့ရှိပါတယ်အဲ့ဒါတော့ကျွန်တော်တို့စီရင်ပြုစုထားတယ်ဖြစ်တဲ့အဖြစ်ပြက်အသေးစိတ်ကိုကျွန်တော်တို့မှတ်တမ်းတင်ထားတယ်အဲ့ဒါတချိန်ကြရင်ဒီဥစ္စာတွေကသတင်းတောက်တွေကိုဟိုတရားလက်လွတ်တတ်တယ်ဆိုတာလေဟိုသတင်းတောက်ဆိုတာဟို journalism is not a crime ပေါ့ဗျာဘာရာဇဝမှုမှကျူးလွန်တာမဟုတ်ဘူးသူတို့အလုပ်သူတို့လုပ်တာကိုဒါမျိုးရေးရဆက်ဆက်အသက်သေတဲ့အထိအသက်ခံရတာတချိန်ကြရင်တော့သူတို့ရဲ့သတင်းသမားတွေအတွက်တရားမျှတမှုကိုပြန်ဖော်ဆောင်နိုင်အောင်လို့သတင်းမီဒီယာကောင်စီနဲ့စနစ်တကျလည်းမှတ်တမ်းတင်ထားတယ်သက်ဆိုင်ရာကျွန်တော်တို့အစုအဖွဲ့တွေဥပမာ UNESCO လိုဟာမျိုးသူတို့နိုဝင်ဘာ2ရက်ကသတင်းသမားတွေကိုတရားလက်လွတ်တက်ပြတ်တဲ့အားနေပြီးတော့ပြစ်ဒဏ်ကင်းလွန်ခွင့်ရနေတာကိုအရေးယူမယ်ဆိုတဲ့နေတွေပါလေရှိတယ်။အဲ့လိုမှလည်းကျွန်တော်တို့စီးရင်းပြေးပို့ထားတယ်ပေါ့ဗျာ
။ဒါကတော့မြန်မာနိုင်ငံကသတင်းသမားတွေရဲ့လွတ်လပ်ခွင့်အခြေအနေမြန်မာသတင်းမီဒီယာကောင်စီ ICPN ရဲ့အတွေ့အမှုဦးတိုးစော်လက်ကပြောပြသွားတာဖြစ်ပါတယ်ရှင်
။မြန်မာပါကဘာတဝှမ်းသတင်းသမားတွေဆုံးမှု UNESCO အစည်းအဝေးစာထုတ်ပြန်တာမှဆုံမှန်ပြောပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှတော့မကြာခင်ဒုတိယပိုင်းမှာ VO ရဲ့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာနောက်တုဒ္ဒဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကန္တာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို90အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်မှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနေ့ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါလိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေဖမ်းယူနိုင်နိုင်ပါတယ် VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာအိုင်ဒိုမီတာ25 kHz 11603ညအိုင်ဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနိုင်ဝင်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ် အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်တန်လိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American တဲ့တောက်ကြညာပိုင်းအစီအစဉ်လေးကိုဆက်ပြောပြနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့တုထဆောင်တဲ့ American တခွင်နဲ့သိပ္ပံနဲ့ဤပညာခန္ဓာမတန်ခင်အရင်ဆုံးအမျိုးသမီးခန္ဓာပါ။25နှစ်ပြည့်သွားတဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအကြောင်းပြောထားပါတယ်။ DWLB အဖွဲ့ချုပ်စဖွဲ့ချင်းကစလို့ရည်တည်လာခဲ့တဲ့ကြားမတန်းတွေညီများရေးလူခွင့်ရေးဆက်နာရှင်ဆုံးသက်ရေးငြိမ်းချမ်းရေးနဲ့ Federal Democracy ရဲ့ညီမှန်ချက်တွေမပြည့်သေးပေမဲ့လွန်ခဲ့တဲ့25နှစ်ထဲမြို့သမီးအခွင့်အရေးထူထပ်မှုအများကြီးဆန်းဆောင်နိုင်ခဲ့တယ်လို့ WLB ရဲ့မူဝါဒရှိရာဦးဆောင်ဖွဲ့ဝင် Navid Bung ကပြောပါတယ်။တိုင်းရင်းသူမြို့သမီးအဖွဲ့တွင်နဲ့စုဖွဲ့ထားတဲ့ဒီ WLB ရဲ့ဖြတ်သန်းမှုနဲ့မျှော်မှန်းချက်တွေကိုမက်ခင်ဖြူထွေးကအမေးအမြန်းပြောပြထားပါတယ်ခင်ဗျာ။
မအတိကမေးချင်တာတော့လေအခုဟာဒီဒီဇင်ဘာလ9ရက်နေ့ကပဲမြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဒါဖွဲ့စည်းတည်ထောင်ခဲ့တာ25နှစ်ပြည့်ရပေါ့နော်ဒီအတွက်လည်း congratulations လို့ပြောချင်ပါတယ်ပထမဆုံးအနေနဲ့ပေါ့နော်ဒီ25နှစ်ကြာဖြတ်တန်းမှုအတွင်းမှာဘာတွေအကောင်းဆုံးဆောင်ရွက်နိုင်ခဲ့တယ်လို့ထင်ပါလဲရှင်
ဟုတ်ကဲ့ပါရှင်ဆိုတော့ကျမတို့အဖွဲ့ချုပ်အနေနဲ့ဆိုတော့ဒီအဖွဲ့ဝယ်အဖွဲ့စီစဉ်တဲ့အဖွဲ့ကသူရဲ့သက်ဆိုင်ရာဒေတာအလိုက်အောက်ချင်းမှာကျမတို့ဟိုကြကြပြက်ပြလုပ်ငန်းတွေလှုပ်ဆောင်နေအဲပြီးတော့အဖွဲ့ချုပ်အနေနဲ့ဆိုတော့ဒီနိုင်ငံတော်အစ်စ်ပေါ့နော်ကျမတို့ဒီနိုင်ငံတော်အစ်စ်ဆိုတဲ့အချိန်မှာနိုင်ငံတကာပဲဖြစ်ဖြစ်တန်ရိုးပဲဖြစ်ဖြစ်ဒီတခြားအလူရှင်နဲ့ပဲဖြစ်ဖြစ်ပေါ့နော် NGO နဲ့ပဲဖြစ်ဖြစ်ကျမတို့ပူးပေါင်းလှုပ်ဆောင်မှုတွေကျမတို့အားကားကောင်းရှိတယ်ပြီးတော့ဟိုနိုင်ငံတကာရဲ့အတိမပြုမှုဒီတချို့အလူရှင်တွေရဲ့အတိမပြုမှုကိုလည်းကျမတို့အများကြီးရှိရပေါ့နော်ဆိုတော့ကျမတို့ဒီတချို့ဟိုဒီဥပမာပေါ့နော်စီတော့အာရှင်ပြိုင်အစီအခါစာတွေလည်းကျမတို့ထုတ်လိုက်ထုတ်နိုင်တယ်ဒီ UN အထက်ကိုလည်းကျမတို့တွားရောက်ပြီးမှ CEO လို့ဆောင်မှုတွေလုပ်နိုင်တယ်ဆိုတော့ဒီကာလမှာဆိုရင်လည်းကျမတို့မြန်မာနိုင်ငံကတော့လုံးဝဘယ်လိုပြောမလဲဒီကျမတို့ဟိုလူမှုအတဲ့အဖွဲ့တွေလုပ်ငန်းလုံးဝမလုပ်နိုင်တဲ့အနေအထားပေါ့နော်ဒါပေမဲ့ဘယ်လိုအခြေအနေပဲဖြစ်ဖြစ်ကျမတို့ WFP ကတော့ကိုယ့်ရဲ့အလုပ်ကိုတခါမှမပြည့်ခဲ့ပါဘူးကျမတို့လုပ်နေကြအလုပ်သေးတောင်မှအခုချိန်မှာပို့လို့ရမယ်ဆိုတဲ့ဟာမျိုးကရှိနေတော့ကျမတို့ပို့လို့ဆောင်တယ်ပြည်နိုင်ငံတကာ CEO လို့ဆောင်မှုကလည်းကျမတို့လက်စေလက်တိုင်းအေးကျမတို့သက်ဆိုင်ရာနိုင်ငံတွေမှာတွားပြီးမှကျမတို့ဒီ CEO လို့ဆောင်မှုတွေလည်းကျမတို့ဟိုဘယ်လိုပြောမလဲကကောက်မှုမလို့နိုင်နေပေါ့နော်အာကျမတို့25နှစ်တာကာလအတွင်းမှာ WFP ဆိုရတော့ဒီနိုင်ငံတကာကနေအေးပဲဖြစ်ဖြစ်နိုင်ငံကနေပဲဖြစ်ဖြစ်ဒီအဲစုချင်းမြေပေးတဲ့အဝတ်ပေါ့နော်အဲ့ဒါခုနှစ်ခုတော့မှကျမတို့ရခဲ့တယ်ဆိုတော့ WFP ရဲ့အပူရေးကတော့ကျမတို့အတွက်ဆိုရတော့ဟိုဟိုအရာအောင်မြင်မှုရတယ်လို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ကျမတို့ရဲ့အတ္တိမရည်မှန်းချက်အထိတော့ကျမတို့မရောက်နိုင်သေးပါဘူးရှင
် WLP အနေနဲ့ဒါအခက်ခဲကြီးကြားရနေပြီးတော့25နှစ်တိုင်တော့ရက်တည်ခဲ့တယ်ဆိုတော့ဒါအထင်ရှားပါပဲအခုချိန်မှာဒီအမျိုးသမီးထိုင်မာတဲ့အမျိုးသမီးအဖွဲ့အစည်းတစ်ခုအနေနဲ့ပြည်တွင်းမှာပြည်ပမှာအတိမပြုခံနေရတယ်လို့လည်းထင်ပါတယ်ကျော်9ရက်နေ့ကဒီဖွဲ့စည်းတည်ထောင်ခြင်း9နှစ်ပြည့်ထုတ်ပြန်ချက်မှာလေကျမသတိထားမိတာကတော့ WLB ကနေပြီးတော့မှဟိုကတော့9ရက်ကိုဖော်ပြတာလည်းတွေ့ပါတယ်ဆိုတော့ဒီ9ချက်ကိုလည်းပေါ့နော်အများသိအောင်ပြောပြပေးပါအဓိကကြတဲ့အချက်တွေကိုပြောပြပေးပါလားရှင
်ဟုတ်ကဲ့ပါအာဒီကျမတို့အဖွဲ့ချုပ်အနေနဲ့ကတော့နော်အာတရားအမျိုးသမီးစွာရည်မြင့်တင်ရေးကိုကျမတို့ဟိုပထမအနေနဲ့ကျမတို့အစပြုခဲ့တယ်စွာရည်မြင့်တင်ရေးကနေကျမတို့ဒီပူပေါင်းပါဝင်ရင်းပေါ့နော်အာပြီးတော့အမျိုးသမီးကျမတတူရေးကနေအမျိုးသမီးအခွင့်အရေးပေါ့နော်အတ္တိကနေဆိုတော့တပြည့်ပြည့်နဲ့ကျမတို့ဒီ gender အခွင့်အရေးတွေပြီးတော့ဒီ feminist အခွင့်အရေးတွေကိုကျမတို့ကြကြပြပြအာကျမတို့လှုပ်ဆောင်ပါတယ်ဆိုတော့အထူးသဖြင့်တော့ကျမတို့ဒီ เออการละมาสิเราจะมารู้มีมาในงานมาชีเดียมีตัวมีตัวตัวมีมีสิเราที่ลูกคุยชูพ่อมือมีอาชีพขยันเลยจำเป็นมือมีมีอาชีพขยันเลยแต่แม่คู่เชื่อที่ชูพ่อเรื่องลูกอ่ะที่อพยพจากกินลูกคุยด้วยยานี่เลยบ่เนาะสิเราจะมารู้เพื่อช่วยเนี่ยเราอดีตปีจากกินลูกคุยกูลงว่าส่งตับบ่ตัวเลยจะมารู้โอ้ตั้งสุดท้ายอพยพเดียบีเราจะมารู้ในงานเย่ที่อาณาเชื่อสิเนี่ยดีสิอาณาเชื่อสิเนี่ยบ่เนาะอันนี้ส่งที่ส่งตั้งในบ่ตัวเนี่ย
โอ้เฟดเวอร์ดิโมกราซีปีท้าสุดที่สาวเดนยามาเลยจะมารู้ว่ามีตัวมีก้าวสองด้วยมีอาจีว่าป่าวในบุตรด้วยปนอสุรอปีรอนเอาตะคุกอาจารย์ดีเลยสิการละมาสุรอจะมารู้ที่จำเป็นสุดท้ายอาณาติธาเชิงกูมีส่วนส่งตั้งในบุตรด้วยจะมารู้ต้องสุดท้ายพิพาเลย
โอเควะสุรอที่จะรู้ว่าพี่ชอบยันท้ายเทมาเลยที่ก้าวพิพาธารากาดีจามาจันดูยีปนอ สิ่งที่มันง่ายง่ายง่ายลงเงินสินีมาอุจามาจันดูยิ่งเทสินซาบุนาวดีมีตัวมีเรื่องสูบพิษไปเป็นอุสังปาวเป็นควงกูลีซาบิโรลูซังบุสรามิโกเลติมาช่วยบาร์เรสโรดิลเซ็งงานนี้จะกล้าอัจฉริมาเดลูเอลบิจาวสูนีเดติลูเดลูเอลบิเอเยติเจติเดลูเอลบิลูลาเดติลูอัจฉริปนอเปล่าที่เนี่ยยาลาบิลูยอบิโลยาบาดเลยแต่แค่ยอมยุติมีเรื่องอุสังบุอักขันกันนามาปาวเป็นควงยาลาปาบิลาเช่น
สุดท้ายคุยกันแล้วมาสุดท้ายจะมารู้ที่มีตัวมีเยอะป่าวมีมูกุโรจะมารู้ที่สามแม่มาเล่าเรื่องให้ชี้เดี๋ยวโอ้ยโรก้าที่ตั้งแต่เล่นกับพ่อซีด้วยที่จะมารู้ยังนักเฟดเรปิชอนสู้ด้วยที่พ่อซีเช็คกับพ่อซีกูยี่เดี๋ยวจะมาสุดท้ายมีตัวมีเนื้อสดโตเสียใครโน่ป่าวกูจะมารู้ก้าจะมารู้จะเอากูจะมารู้เทตัวไหนแค่เดี๋ยวสุดท้ายที่ CDCC สุดเลยดูดีอะมูจามาสุดเลยมีตัวมีต้องเนื้อสดโตเสียใครโน่ป้ายาเมสุดเลยหามีก็เช็คกับพ่อซีปูอุปเดมาจะมารู้เทตัวไหนแค่บาร์เลยแต่เช็คเทมาเวดีเอซีเอสุยานเนี่ยที่เอ็งยังยิ้มสวยในมุมมาเอซีเอสาโชกุซาบิมายิ้มสวยหลายเลยเช็คมาเลยมีตัวมีต้องเสียเนื้อสดโตเสียใครโน่มาพิมพ์ในเทตัวยาเมสุดเลยหามีกูจะมารู้สวยในใจเลยจะมารู้ตั้งแต่เล่นกับพ่อซีรีจาร์เลยมาไอ้ดีมูการอจัตวาบาร์เลยได้ไหมที่ ดีนะท่านเสด็จมาจะมารู้ดีตั้งแต่เล่นกันในเนี่ยดีนี่ใช้ยืมสุนีเลยใช่ไหมสุนีรอไอ้สุยานเนี่ยตั้งมาดูเพื่อการนี้เนื้อสุดโตเสียกันนู่นก็รอมาเช่นไหนบุติดติดเลี้ยวปลาเราเอามือตีปาวิมุสุดเลยฮาเลโก้เบ็ดรถแท็กเกอร์ได้ไหมจะมารู้ก็รอเป็นรูเบ็ดที่จะมารู้อยากดีก็อยากดีเช่ก็รอปัตมาไปมาเนื้อสุดโตเสียกันนู่นก็มาพิมพ์ในเทียมสุนีรอมีชีเดสุรอดีกันนี่เช่ที่จะมารู้ดีฮาโก้จะมารู้เตะสาวิมาเมียระจะมารู้ ปีนี้มาเลยสุดท้ายมีตัวมีปาวิมูกาเลยจะมารู้ดิลูมีมูเลยชามาบีลูกสาวเดนน้าไปมาสุดท้ายมีตัวมีปาวิมูด้วยกันดีในงานยี่ปาร์ตี้ด้วยมาแต่ยังตั้งเล่นในการด้วยมาแต่ช่วงดีลูกโตด้วยมามีตัวมีลูกโตอามาด้วยชิลาเรฮาร์ ยังนั่งกันมาสุดท้ายเลยจะมารู้วีบีเอซีโอโลซอมูวีบีเอวันวันปะปูมูด้วยกันเลยมีอาจีปาบาร์เลย
โอเคเช่นแล้วจะคู่กันหรอWFB อันนี้เนี่ยยามานั่งงานมาดิมีตัวมีดิพอจะเป็นผู้มีอภัยเว้นปอนอ่ะสิยาสเวมูรีเราดูเคยชูผู้มีเนี่ยพัฒนาไปแล้วชูลงตัวรีปอมาจะแต่ชามันในบุษบีโรนั่งงานกันที่อาคุยงเนี่ยในบีโรมาเยี่ยยูสาวยานในบุษบีโรชูบังเกอร์เซซุนี่ดิเนี่ยชินีบาบีอาบุษโลเชนดานั่งงานกันที่ไอซีซีลงอยู่ในงานกับยาสูบพิมพ์สัญญาเขาอยู่มาสโลเชนเลยกุสโลเชนจ้าโอ้ยมุจิมีอะไรกูพามันทบทวนที่สูบอยู่หลายที่ที่เลชีลาบาร์เลยสโรตารีอัตบุเอลบีจูบันนี่เลยยาเรื่องเลยเปลี่ยนรูยาบาร์เลยสโรตารีจะส่งที่ยาที่กูเชื่อในเรื่องจูลาลาลาแต่มีมาสิ่งที่กูยืนอยู่ในบุตรเนาะเปลี่ยนจูลุดูอยู่ยืนอยู่ในบุตรเอลาลากาเก้าลาบิลูว์เปลี่ยนในบาร์ลาเปลี่ยนเช่นมาเลย
โอเคป่ะเช่นสำหรับจมารุอพยพชนในนั้นเราจมารุสัตย์ที่ชาวเทกันในซาบีมาดีมีตัวมีปอที่ลูกคุยชูพ่อขยามุอาจารย์เพคขยามุเนี่ยแต่ชาคุยเนี่ยในนี้เดต้าที่ดีมาแต่ชาลูกคุยชูพ่อขยามุอกองโลกโอ้จมารุกาดีแต่เดี๋ยวเช่นแล้วก็อยู่บีมาแต่ที่เท่าท่านเนี่ยแต่กว่าจมารุตีชาเลยเทนเต็มบีมาจมารุดีแต่สัญญา အလိုက်ပေါ့နော်ကျမတို့ဒီအစီအခါစာလေးတွေရေးသားပေးပို့တဲ့ဟာတွေရှိတယ်တခါတလေကျမတို့ရီကွန်မန်ဒေးရှင်းတွေအများကြီးရေးပြီးမှကျမတို့ပို့အနောက်ကနေပတ်ပို့ပေးတဲ့ဟာတွေအများကြီးရှိပါတယ်ဆိုတော့ကျမတို့ဝပ်ကတော့ဒီတတိအချက်လက်ကောက်ယူမှုနဲ့ပတ်သက်ပြီးမှကျမတို့ဒီတေးချာလေးထေးသေးစုဆောင်တဲ့စနစ်ကိုလည်းကျမတို့တည်ဆောက်ထားတဲ့ဟာတွေလည်းရှိတယ်ဆိုတော့ကျမတို့ကတော့ဒီ ICC ပဲဖြစ်ဖြစ်ဒီကျမတို့မြန်မာနိုင်ငံမှာကျူးလွန်တဲ့တူတွေကိုအရေးယူဆောင်ရွက်မှုလုပ်နိုင်ဖို့အတွက်ကျမတို့အချက်လက်တွေအားကောင်းဒီ
တရားဆွဲဆိုမှုတွေလုပ်တော့မယ်ဆိုတဲ့အာမျိုးကတကယ်ဘယ်လိုပြောမလဲထို့ဖို့တဲ့ဟာထို့ပြောတဲ့အာမျိုးမဟုတ်ဘဲနဲ့တကယ်အရေးယူနိုင်မှုလုပ်နိုင်တယ်ဆိုတဲ့အာမျိုးကိုကျမတို့ကလိုလားတာဖြစ်ပါတယ်ဆိုတော့ကျမတို့အဲ့လိုမျိုးဖြစ်ဖို့အတွက်လည်းကျမတို့ဆက်ပြီးမှလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ဗီဒီယိုမျိုးမိခန္ဓာမှာပါဝင်
မြန်မာအဖွဲ့အစည်းအကြောင်းမက်ကင်ဖြူတီပြပြခဲ့တာပါအခုတော့သုဒ္ဓဆွန်လင်အမေရိကန်တခွင်မှာမတန်ဆွမ်းမျက်စိချန်ပီယံအကြောင်းပြောထားပါတယ်မျက်စိဝန္ဒနာပါတဲ့ကိုနိုင်လက်ဝဲခေါ်ဖရက်ဝင်ဟာအမေရိကန်မြင်းအလှစီပြိုင်ပွဲတွေမှာဆုများစွာရခဲ့ပါတယ်အခုမျက်စိနီဟော့ပြောပွဲပြိုင်ပွဲတွေမှာပါတိုင်းလုံးနေတဲ့ကိုနိုင်ဝင်းလက်ဟာမတန်ဆွမ်းသူပါအမေရိကန်မှာဥပဒေဘာသာလေ့လာခဲ့တဲ့ရှင့်နေကိုနိုင်လက်ဝဲအခက်ခဲကြော်ဖြတ်ချန်ပီယံဖြစ်လာတာကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
ကျွန်တော်ဒီရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တက်ခဲ့တယ်ဥပဒေပညာကိုတက်ခဲ့တယ်ဥပဒေကိုငငယ်တဲ့ဝါလာပါဘာဖြစ်လို့လဲတော့မသိရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4 နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်ပြီးတော့resume တွေကောင်းပါတယ်အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲအဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်စုပြီးတော့ law school ကရှောက်တယ်ဆိုတဲ့အခါကျ now law school ကြတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ်ပန်ပါတယ်ဘုရားကြတော့သူကကြတော့၃နှစ်ပေါ့၃နှစ်၃နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ၃နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူရက်၄နှစ်တချို့ဆို၅နှစ်ထိကြာတယ်မလိုက်နိုင်ဘူးအရန်ခွဲတယ်ကျွန်တော်ကတော့၃နှစ်နဲ့ခြားတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ကြွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်ကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်၃နှစ်ကိုအပြတ်ခြားလိုက်တာပေါ့
ကျွမ်းကျင်မှုတွေလောက်တာကြာတော့ကျွမ်းကျင်
I like it because they're animals, and you can ride on them and you can teach them how to do stuff and they can do tricks and then you can perform and get places. My sister likes horses, but she's scared to even sit on the horse and my brother, he knows how to ride, he just doesn't ride that much.
America ပြန်ရောက်တော့ဘဝတက်ကစားစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပိုးရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူး။ရှာတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတနက်ပဲစားခဲ့တာလေအများကြီးရှိတယ်။အဲဒီခါကျတော့ကျွန်တော်ကမြင်းကိုမစည်းနိုင်ဘူးဗျအနာလည်းမကတ်နိုင်ဘူး။ဘာလို့လဲဆိုတော့အရန်စည်းကြည့်တယ်ဒီနိုင်ငံမှာနော်အရန်တထင်းတွေပဲလုပ်တဲ့အလုပ်ပေါ့နော်။ကုန်ကြစေအရန်များအဲဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စည်းမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီးနှစ်နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့ဒီကျွန်တော် loss ကျွန်တော်ပညာရေးအကျွေးကDollar 3,000ပေါ့အကျွေးတက်တယ
် Welcome to Marlboro ပေါ့
ရိုက်ခပထမတစ်နှစ်အတွင်းမှာကျွန်တော်အဲ့Dollar 3,000ကိုတစ်ခါလေးဆိုင်တယ်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်းဆက်ပလိုက်တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အဲ့အကျွေး3,000ကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာ ကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာစပိန်သွားတော့ကတူ Spanish ရဲ့မြင်းရိုးရာမှာသူကအလှဆင်တဲ့ဥစ္စာပါလားနာတော့နောက်6လောက်အတခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်နေအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ရကိုကျွန်တော်သုံးတယ်တရားကြတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပါသေးတဲ့နေရာမှာကျွန်တော်သုံးတယ်ဒါမြင်းငွေမှာကျွန်တော်သုံးတယ
်ငငယ်လေးကမြင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့အခါဖြတ်လာလို့ရှင်အဲ့မြင်းခွာတန်လေးတွေကြာအကျန်းကျွန်တော်ရင်ခုန်နေငယ်တဲ့ကျွန်တော်စင်းစင်းပြေးမယ်ကျွန်တော်ခြေတော်တစ်ဖက်မတောင်းလှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းဘေးကမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့အခါကျတော့ကျွန်တော်အဲ့မှာအလိုလိုပေါ့ကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါလေပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10လမ်းအောင်တဲ့အခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလို့ကျင်လဲရှိတဲ့အခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပြီလို့ပြောတာပေါ့ပြောတဲ့အခါကျတော့ကျွန်တော်ဖေက shock ဖြစ်သွားတယ်ကျွန်တော်ခြေတော်တစ်ဖက်မတန်တော့သူကခက်ချင်းမသိမလုတ်ပေးချင်ဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော် riding ရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးတဲမှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးလေးရောက်သွားတဲ့အခါကျတော့ကျွန်တော်အဲ့မှာနီးပြဆရာပေါ့နော်နီးစနစ်မူပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ moment တင်နှမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လို့ဆိုတော့မြင်းကိုပြုံတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်နာကာရကနာစမချာချာစီးဖို့ကျတော့မတူဘူးလေစနစ်တရားမတူတဲ့အခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတောက်ကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တဲ့လို့မလုပ်ဘဝမှာလွယ်တဲ့လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ဒီကကိုကိုဘဝကိုခတ်အောင်လုပ်တာဆိုတော့ဘယ်လိုအခြေအနေမျိုးပဲဂျုံဝဂျုံဝမိမိဘဝက challenge ကို ready ဖြစ်တာပါဗျာ
ဆရာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းမြင်းနဲ့လူနဲ့အရန်တဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတခုကသင်ပြလို့သင်လို့မရဘူးလူပြောကူဒါပေမဲ့ငါတို့မင်းကိုစနစ်တော့သင်ပေးမယ်ဘလို့ထားရတယ်ဘလို့ကြိုးကန်ရတယ်စနစ်သင်ပေးမယ်ဒါပေမဲ့မြင်းနဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ပေါ့ဒါမင်းမှာရှိတယ်ပေါ့အဲ့တော့ဒါပေမဲ့ဒါမင်းအနေနဲ့ပို့ပြီးလှအောင်ကြိုးစားပေါ့မြင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်။ဘာလို့ကျွန်တော်နိုင်တာတွေအများကြီးပဲ။ဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့အရန်ကုန်ရှိတယ်။ဘာလို့ဆိုတော့ငွေကြီးလည်းအများကြီးပေးတယ်။ထောက်ပံ့ကြီးတွေအများကြီးပေးတယ်။နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်။ဘာလို့ဆိုရန်ကုန်တိုင်းဆိုတော့လေ။
ဆိုတော့ကျွန်တော်ခြေနင်းခွင့်မတုံးတော့ဘူး။မတုံးတော့ပဲနဲ့ကျွန်တော်ကတရားဝင်ပဲ။ဒီနေ့ဆွတ်ထားတဲ့ဘောလေးပဲပေါ့။ဟိုတကယ်ပြုတ်ကြမယ်ဆိုတော့ကျွန်တော်ပြုတ်ကြသွားနိုင်တယ်။ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတာတဲ့ဘောတကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ပြီကျွန်တော်ပြောချင်တယ်အခြေနှင်းဝင်လို့မျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တက်ဒီရပါကြတော့ခြေတော့နဲ့ဖြီးတဲ့အခါမျိုးရှိရတာကျွန်တော်များများအားကစားသမားတွေကသူတို့ကမြင်းကိုပဲ training လုပ်တယ်လူကမလုပ်လူကဝါချဲပြအမမကိုခန္ဓာကိုယ်ရဲ့ကိုခန္ဓာကိုယ်ကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုယ်ရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်တယ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုယ့်ရဲ့ balance ကိုမြင်းချီကိုမပို့ကို balance ကိုကိုသဲတယ်ကိုခန္ဓာကိုယ်ကိုသဲတယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါတို့သူ balance တွေပါရေလုံနိုင်ကို balance လုံနိုင်ရမယ်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုတော့အဲ့လိုမျိုးဆိုမြင်းကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့ဟာမျိုးဖြစ်ရမြင်းပေါ်မှာအတက်ဆင်းရဆာကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တက်နိုင်တဲ့အနေထားဖြစ်ရအဲ့လိုတော်တော်အားသာသမားတွေကမြင်းကိုပဲ training လုပ်တယ်လူမလှုပ်ဘူးကျွန်တော်ကလူကိုလည်းလှုပ်တယ်
ကိုနိုင်လာဝင်ပြိုင်ပွဲတွေမှာဘလို့ကြိုးပမ်းခဲ့တာကိုဒုတိယပိုင်းမှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ သိပ္ပံနဲ့ဤပညာပါမြန်မာနယ်မြေရှားအလားလားအပိုင်းနှစ်ကိုပြောထားပါတယ်။ကမ္ဘာမြေရှားသတ္တုတတိယအများဆုံးထုတ်တဲ့မြန်မာရဲ့ဘယ်နေရာတွေမှာအခုလိုတွေ့နိုင်တာပါလဲ။ဩစတြေးလျသတ္တုဒီဖော်ရဲ့အချံပေဒေါက်တာဦးအောင်ဘွားကိုတော့ခင်မြတ်သက်မေးထားပါတယ်ခင်ဗျာ။
ပမာဏနိုင်ငံထွက်တဲ့မြေရှားတပ်တုနဲ့ပတ်သက်ပြီးပြောပြပေးပါဆရာ။ပမာဏနိုင်ငံမှာဘယ်နေရာတွေမှာရှိပါလဲဆရာ
။ဟုတ်ကဲ့။အဲဒီညမှာတော့ကျွန်တော်ဒီကိစ္စပေါ့။နည်းနည်းလေးပြောချင်ပါသေးတယ်။မြန်မာနိုင်ငံတပ်ထုဝင်ကြီးဌာနလက်အောက်မှာရှိတဲ့ကျွန်တော် DGSC ပေါ့လေ။ဘာသာရပေါ့လေ။ဘူမိပေဒါလေးလာရေးနဲ့တပ်ထုရှာဖွေရေးအဲဌာနကနေပြီးလှုပ်ထားတဲ့သုတေသနတွေရှာဖွေရေးလုပ်ငန်းတွေမှာလည်းပဲကျွန်တော်ဒီမြန်မာပြည်မှာဘယ်နေရာမှာမြေဒီရှားတတ်သူတိုင်းပိုတင်ရှယ်ပေါ့လေအလားအလာတွေရှိတယ်ဆိုတာကိုသူတို့နေရာ၈ခုလောက်ပြီးထားပါလေအဲ့ဒါကတော့ကျွန်တော်တို့ဒီဘာသာရကဘူမိတာပညာရှင်များလုပ်ပြီးတော့မှကျွန်တော်တို့ဒီ Thai Geo Science Journal မှာဒီလို publish လုပ်ထားတာတွေ့ရပါလေအဲ့ဒီအရာကြည့်မယ်ဆိုရင်မြန်မာပြည်မှာသူတို့ yeah record လုပ်ထားတဲ့ဟာကဒီကချင်ပြည်နယ်မှာလည်းပဲတွေ့ရတယ်နောက်ပြီးတော့မှကျွန်တော်တို့မိုးကုတ်ပတ်ဝန်းကျင်မှာလည်းပဲ granite မိတဲ့ကြောင့်တွေတွဲပြီးတော့တွေ့နိုင်တယ်နောက်ပြီးတော့မှကျွန်တော်တို့ဒီသာချီလိုက်ပြန်မှာလည်းပဲရွှေတတုတိုက်နဲ့တွဲပြီးတွေ့ကြရတယ်။နောက်ပြီးတော့မှကျွန်တော်တို့တနင်္သာရီတပွဲမုတ်ပလင်အဲဒီကြိုက်သူပတ်ဝန်းကျင်မှာလည်းပဲကျွန်တော်တို့ဒီကြေမွပြီးတော့ဖြစ်ပေါ်လာတဲ့ကဝင်ကြောက်တင်နဲ့တွဲနေတဲ့ရေရှားတတုတိုက်တွေတွေ့နိုင်ပြီးတော့ပုတ်ပါမုံရွာနောက်ပြီးတော့မှဒီကောလင်းဝင်းတို့ဆိုတဲ့မိတောင်ကြောက်တခြားမှာလည်းတွေ့နိုင်ပြီးတော့ဟူကောင်းတောင်ကြားမှာလည်းပလေးစားတပိုးစီတွေတွေ့နိုင်တယ်လို့သူကပြောထားပါတယ်။အဲ့ဒီအချက်တွေကိုမူတည်ပြီးတော့မှကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မြန်မာပြည်မှာတော့ကျွန်တော်ဖော်ပြခဲ့တဲ့ကမ္ဘာနေရှားတပ်ထုတိုက်အမျိုးအစားတော်တော်များများတွေကအတော်များများဟာမြန်မာပြည်မှာရှိနေတာကိုတွေ့ရပါတယ်။အထူးသဖြင့်မီးသိမ့်ကြောက်တင်နဲ့မူရင်းတပ်ထုတိုက်ပေါ့လေ။အဲ့ဒီအလားအလာတွေရောထက်ဆင့်ဖြစ်ပေါ်လာမဲ့နေရှားတပ်ထုတိုက်တွေကိုမြန်မာပြည်မှာနှစ်ခုစလုံးတွေ့ရပါတယ
်။ဆိုတော့မြန်မာနိုင်ငံကနေရှားတပ်ထုတိုက်ကနေရာတော်များများမှာဟိုအလားလာရှိနေတဲ့သဘောပေါ့နော်ဆရာဆိုတော့အဓိကဆရာဆက်စပ်ပြောတော့ဟိုမီးတင်ကြောက်တင်နေတွေ့တယ်ဆိုတော့မြန်မာနိုင်ငံမှာမီးတင်ကြောက်ကအလဲမှာတကြောရှိရဲ့ဒီကမြန်မာနိုင်ငံအရှိတ်ဘက်မှာတကြောရှိရဲ့ဆရာဟိုတစ်ခေါက်ကပြောတာဘူးပေါ့
ဟုတ်ပါတယ်ကျွန်တော်တို့ဒီခုနကကျွန်တော်ပြောတဲ့မြေရှားတတ်တုတိုက်2မျိုးမှာပထမမျိုးဖြစ်တဲ့ဒီမူရင်းတတ်ထုတိုက်ပေါ့လေမူရင်းမြေရှားတတ်တုတိုက်ကိုကျွန်တော်ကြည့်မယ်ဆိုရင်တနင်္လာရီကမ်းမြောင်ဒေသကမ်းမြောင်တလျှောက်မှာကျွန်တော်တို့ granite တွေနောက်ပြီးတော့မှဒီဘက်မှာတိုက်တယ်အဲ့ဒီမီးသိမ့်ကြောက်တယ်ရှိပါတယ်အဲ့ဒီသူတို့ကဘာလဲတွဲတွေ့တယ်ဆိုချင်ကျွန်တော်တို့နှမ်းပြူအဖြိုင်နဲ့သတ္ထုတိုက်တယ်နဲ့တွဲပြီးတော့တွေ့ပါတယ်အဲ့ဒီတောက်လျှောက်ပေါ့လေတနင်္လာရီကမ်းမြောင်ကမ်းမြောင်ဒေသမြောက်ဖက်ကိုသွားမယ်ဆိုရင်စစ်တောင်းမြေတလျှောက်နောက်ပြီးတော့မှကျွန်တော်တို့ဒီတောင်ဝူလိုရမဲတင်ပြင်းမနဒါကြောက်စဲမန္တလေးမိုးကုတ်ချီပေါ့လေအဲ့ဒီ granite ရောကြီးဒါ central အလဲ granite bed ပေါ့လေအရှိတ်ဘက်မှာဆိုလည်းပဲထိုင်းနိုင်ငံတွေကတက်လာမယ်ဆိုရင်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနောက်ကချင်ပြည်နယ်တိဒါအရှိတ်ပိုင်းမီးတင်ကြောက်တနည်းအားဖြင့် granite ပဲကြည့်ပါဒီနှစ်ခုစလုံးဟာဒီတန်းပြူအဖြိုက်နဲ့တွင်းထွက်လိုက်တည်နဲ့တွဲတွေ့ပါတယ်ဒါတွေမကပါဘူးသူတို့နဲ့အတူတွဲတွေ့နိုင်တာတွေကဘာလဲဆိုလို့ရှိရင်ကျွန်တော်လစ်သီယံတို့လို့နယိုဘီယံတို့လို့တာလီယံတို့လို့အဖို့တန်တတ်ထုတွေရှိသလိုမြေရှားတတ်ထုတိုက်တွေရာလည်းပဲသူတို့တွေနဲ့တွဲတွေ့နိုင်ပါတယ်ဒါကြောင့်မလို့အဲ့တောက်လျှောက်ကလည်းပဲကျွန်တော်တို့မူရင်းတတ်ထုတိုက်ရှိနိုင်တဲ့နေရာတွေလို့ခေါ်ပြီးတော့နောက်တစ်ခါကျွန်တော်တို့ပုတ်ပါကံပြီးတော့မြောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်ဒီမုံရွာကောလင်းဝင်းတို့ဆိုတဲ့မိတော်ကြောက်တလျှောက်ပါလေပဲအလားအလာရှိတဲ့ဘူရင်းနေရှားတတ်ထုတိုက်တရှိမဲ့နေရာတို့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆက်ဆက်တော့ဗမာပြည်မှာနေရှားတတ်ထုတိုက်ပုံစံနှစ်မျိုးစလုံးတွေ့ရဆိုတော့ဒီ secondary ပေါ့နော်ဒီဒုတိယအဆင့်ဖြစ်လာတဲ့တတ်ထုတိုက်တရားကိုဘယ်နေရာတွေမှာရှိပါလဲဆက
်ဟုတ်ကဲ့ခုနကကျွန်တော်ပြောတဲ့ဟိုမူရင်းဖြစ်လာတဲ့မိပင်ကြောက်တွေကိုချိန်မွားစာချိန်မွားခြင်းတန်အထူးသဖြင့် tropic weather တွေပေါ့အပူပိုင်းမိုးကြီးရှိမယ်ဒီနေ့အသင်းအင်းပူမယ်အဲ့ဒီရာသီဥတုနဲ့ weather တွေဖြစ်လာတဲ့အခါမှာကြေမွခြင်းကြောင့်ဖြစ်ပေါ်လာတဲ့မြေရှားတတ်သူတိုက်တွေဖြစ်ပေါ်လာပါလေအဲ့ဒါဥပမာဆိုရင်အကောင်းဆုံးကတော့ဒီကချင်ပြည်နယ်ပေါ့လေပန်းဝါဒေသပေါ့ချီပွေပေါ့အဲ့မှာဆိုရင် granite တွေကိုကြေမွခြင်းတန်ကြောင့်ဖြစ်ပေါ်လာပြီးတော့မှနောက်ဆုံးကျွန်တော်တို့ဒီ granite ထဲကနေပြောမှဒီမြေရှားတတ်သူတွေက release ထွက်လာတဲ့အဲ့ဒါတွေကိုရှင်ဒါမို့ကလေးတွေရတယ်ပေါ့ absorb လုပ်ပြီးဖြစ်ပေါ်လာတဲ့ ion absorption ကလေး rare deposit ဖြစ်ပါတယ်အတိလိုပဲရှင်နေမဟုတ်ခွင့်နဲ့တချို့ကြတော့အဲ့ဒီလိုကြေမွခြင်းတံမှာဘာကြီးဖြစ်လာလဲဆိုလို့ရှိရင်ဒီရှင်အပြင်ကျွန်တော်တို့ကဝင်ကြောက်ဆိုတဲ့ electrolyte တွေဖြစ်လာတယ်
နောက်က box site ဆိုတဲ့ကြောက်တည်နဲ့ဖြစ်လာပါတယ်အထူးသဖြင့်ဒါတွေကမုတ်ပလင်းတို့ကြိုက်ချိုးတို့တင်းတင်းသာကြီးကမ်းမြောင်တချောင်းနဲ့ကျွန်တော်တို့ဒီကျွန်တော်သိရတဲ့လောက်တော့ဒီရန်ကုန်တို့ပဲခူးတိုင်းတို့ပါလည်းရှိတယ်သို့တော်လည်းပဲကဝန်ကြောက်ဟာအကယ်၍ granite နဲ့ဆက်သွဲနေတဲ့ကဝန်ကြောက်မျိုးဖြစ်လာမယ်ဆိုရင်ဒီထက်မှမြေရှားတတ်တူတိုက်ရှိလာနိုင်ပါတယ်ဒါကြောင့်မို့လို့အဲ့ဒီဟာတွေလည်းဆိုရင်ခုနကကျွန်တော်တို့ granite region တင်းတင်းသာကြီးကမ်းမြောင်တချောင်းတပြောမြန်မာပြည်အရှိပဲအဲ့ granite တချောင်းမှာဆိုရင်ဒီလို secondary deposit တွေဟာဖြစ်လာနိုင်တယ်ကျွန်တော်ရှာဖို့လိုပါတယ်နောက်တစ်ခုကတော့အဲ့ဒီပတ်ဝန်းကျင်တွေမှာရှိတဲ့မြစ်တွေချောင်းတွေနောက်ပြီးတော့တောင်တန်းမြေနှိမ့်တွေမှာဆိုရှင်ကျွန်တော်တို့ဒီ placer deposit တွေကဖြစ်လာနိုင်တယ်။မပြုတ်တော့ဆိုရှင်အဲ့ဒီမှာတင်းတင်းသာကြီးကမ်းမြောင်ဒေသကိုရှိကြည့်နောက်ပြီးတော့မော်ချီတီပေါ့လေ။သွားရင်ဥမာခင်းသာပေါ့။ခင်းသာဆိုရင်ကျွန်တော်တို့က placer deposit နောက်ကကျွန်တော်တို့ဒီပုတ်ကရီကလုပ်နေတဲ့မိုင်းမောင်းမြောင်းများစွာရှိပါတယ်။ယာနေချီပြောရှိပါတယ်။အဲ့ဒါကြောင့် placer deposit တွေဒီ placer deposit တွေထဲမှာကျွန်တော်တို့ REE ရှိနိုင်တယ်။ဒါကြောင့်မလို့ဒီမြေရှားတတ်ထုတိုက်ပုံစံဖြစ်ပေါ်မှုတစ်ခုကဘာလဲဆိုရှင်အဲ့ဒီမိုင်းတွေရဲ့ dam တွေမိုင်းတွေအနေပေါ့ဟိုကစွန့်ပစ်ထားတဲ့ waste အဲ့ဒီဟာတွေထဲမှာလည်းပဲမြေရှားတတ်ထုတိုက်တွေကျွဲဝမယ်လို့ဆပါတယ်ဒီတော့ကအဲ့ဒီလိုဟာမျိုးကတင်းတင်းသာကြီးကမ်းမြောင်တလျှောက်မှာရှိနေပါတယ်အဲ့ဒီဒီကိုကျွန်တော်တို့ဒီမြေရှားတတ်ထုတိုက်တွေအပြင်ခုနကကျွန်တော်ပေါ်ပြတဲ့တင်းတို့တန်ဆင်းတို့နောက်ပြီးတော့နယူဘီယန်တို့လစ်တီယန်တို့အဲ့ဒါတွေပါစမ်းသပ်မယ်ဆိုရှင်ဒီဆုံးမတွေ့ရသေးတဲ့ကျွန်တော်တို့ unexpected ပေါ့မမျှော်လင့်တဲ့ရှားပါတန်ဖိုးကြီးတထုတွေပေါ်လာနိုင်တယ်နောက်တစ်ခါတင်းနေလိုက်ကမ်းတော်ဒေသကြီးဆက်ပြီးတော့အနောက်ဘက်ကိုသွားမယ်ဆိုရှင်ကျွန်တော်တို့ဗါလဲဆိုရင်ပင်ရကန်းချီကိုတွေ့အဲ့ဒီဆင်းနေတဲ့မှာတွေ့ပဲမော်နိုဆိုက်ဆိုတဲ့ဟိုစားမြေချတွင်းချက်ဒီတွေ့ဘူးတယ်လို့ဖတ်ဘူးပါတယ်အဲ့ဒါအလားလာရှိတဲ့မြေချတထုတိုက် beach deposit ဖြစ်နိုင်တယ်အဲ့ဒီကမှတဆင့်ကျွန်တော်ဆက်ပြီးတော့ပင်ရတဲ့ကိုဆင်းသွားမယ်ဆိုရှင်အလားလာရှိတဲ့offshore တို့မြေရှားတထုတိုက်တဲ့ရှိလာလိမ့်မယ်လို့ယူဆတယ်။နောက်တစ်ခုကတော့ဒီမြန်မာပြည်မြောက်ဖက်နောက်ပြီးတော့မိုးကုတ်အိုက်ပတ်ဝန်းကျင်တွေမှာကျွန်တော်တို့ဒီ mafic metamorphic ပြီးတော့ magnesium iron ကျွဲဝတဲ့အဲ့ဒီကြောက်တည်တဲ့မှာလည်းမြေရှားတထုတိုက်တဲ့အလားအလာရှိတယ်ဆိုကျွန်တော်ပြောချင်ပါတယ
်။ဓာတ်တုရှာဖွေတူဖို့ရဲ့အကြံပေးဒေါက်တာဦးအောင်ပေါ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ညီမမမြေရှားသတ္ထုအလားလာကောင်းနေတာကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါအခုတော့ View American တဲ့တောက်ကြညာအစီအစဉ်လေးဆုံးမသက်ခင်သတင်းချင်းချုပ်ကိုစောမှုချော်ပြောပြပေးပါအောင်ခင်ဗျာ
စီးရီးယားမှာဘာရှယ်အယ်အဆာအစိုးရပြုတ်တာတော်ပြီနော် IS စစ်သွေးကြတွေပြန်လဲပေါ်ထွက်မလာနိုင်အောင်ဆက်လက်စ조사နှိမ်နှင်းသွားရေးကိုစီးရီးယားအင်ဒီဂျင်တူရကီနဲ့အမေရိကန်တို့ဆွေးနွေးခဲ့ပါတယ်စီးရီးယားနိုင်ငံတည်ငြိမ်ရေးစီးရီးယားမြောက်ပိုင်းမှာအမေရိကန်ထောက်ခံတဲ့ CAT အဖွဲ့တွေနဲ့တူရကီထောက်ခံတဲ့သဘုံအဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကိုလည်းတူရကီနိုင်ငံအန်ကာရာမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့တူရကီနိုင်ငံသားဝင်ကြီးဟန်ကာဖာဒန်ဒိုဒီကနေ့မှဆွေးနွေးခဲ့ကြပါတယ်ထိုင်းနိုင်ငံမှာအရက်ဖက်ပရာဟိတအဖွဲ့အစည်းတွေမှတ်ပုံတင်ခွင့်ဆိုင်ရာဥပဒေကြမ်းကြောင်းထိုင်းနိုင်ငံမှာအခြေဆိုင်တဲ့မြန်မာသတင်းသမားတွေမြန်မာရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလုပ်ငန်းဆက်လက်လက်ပတ်နိုင်ရေးအခက်အခဲတွေတွေ့နိုင်တယ်လို့ဥပဒေပညာရှင်တွေနဲ့သုံးသပ်သူတွေကပြောဆိုနေပါတယ်။ထိုင်းအစိုးရကလွတ်တော်ကိုအောက်တိုဘာလမှာတင်ပြခဲ့တဲ့အဆိုပြုခဲ့တဲ့ The Association and Foundation Bill ဥပဒေကြမ်းဟာအမျိုးသားလုံခြုံရေးလိုအပ်ချက်ကြောင့်ဖြစ်တယ်လို့ထိုင်းအစိုးရဘက်ကတော့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာလာမဲ့2025ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုအပ်သူတန်း20လောက်ရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပြောဆိုလိုက်ပါတယ်။အဲ့ဒီအထက်က5တန်းခွဲလောက်အသက်ရှင်နေထိုင်ရေးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ဒေါ်လာ 1.1 ဘီလီယံပေးဖို့ကိုလည်း UNOCHA ကဒီကနေ့အစည်းအဝေးခန်းစားထုတ်ပြန်တောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာပဋိပက္ခတွေစစ်ပွဲတွေတဘာဝဘေးအန္တရာယ်တွေကာယောဂါတွေပောက်ကွဲစေလိုက်တဲ့ပစ္စည်းတွေနဲ့မြေမြုံမိုင်းစတဲ့ဘေးအန္တရာယ်တွေကြောင့်လူသား20လောက်ဟာလာမဲ့2025ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီတွေလိုအပ်မယ်လို့ UNOCHA ကပြောဆိုထားတာပါ
။ကျေးဇူးပါကိုစောမိုးကျော်ကြီးအခုလိုသတင်းချင်းချုပ်ပြီးမှတော့ VOA American တန်ရဲ့တောက်ကြညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညာအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Jambe Hamza တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come.